Welcome to the Voice of America, Amis.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မင်းခင်တန်ကနေ2024ခုနှစ်ဖေဖော်ဝါရီ14ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လင်းပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လင်းချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမောပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်တဲ့တွင်ဒီကိုမက်ဆူမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့တွင်ဒီကတော့ Israel Palestine အပြစ်ရဲ့ဆွေးနွေးပွဲသဘောတူညီချက်မရပဲပြီးဆုံးသွားပါတယ်အငိမ့်စားယူထားတဲ့စစ်သားတွေစစ်မှုပြန်ထမ်းရမယ့်ဥပဒေကိုစစ်ကောင်စီကပြဋ္ဌာန်းလိုက်ပါတယ်စစ်မှုမထမ်းမနေရဥပဒေဟာစစ်ကောင်စီရဲ့အင်အားချိနေတာကိုပြသနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်ဆိုတော့ထိတ်တဲရောက်တဲ့တွင်ဒီကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အာနာသိန်းစစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့နွေဦးတော်လှန်ရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့အာနာသိန်းစစ်တပ်ကိုပြန်ပြီးတော့တိုက်ခိုက်မယ်လို့မွန်ပြည်သက်ပါတီဆီယနာရှင်တိုက်ဖြတ်ရေးအဖွဲ့ကကြေညာလိုက်ပါတယ်ဒီအပေါ်မှာမွန်နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ဘယ်လိုရှိပါသလဲ
လုံးတဲ့ကိစ္စလို့မြင်တယ်သူဟာသူတိုက်ကိုဟာသူတိုက်ခဲ့တာ290ကျော်ပြီအဘာမှသူ့မှာမဟုတ်ဘူးပေါ့နော်ဒီအချိန်မှာဒီလူမျိုးမလုပ်ဘူးဆိုရင်တော့ဘလို့မှညွန်မှန်းတဲ့ပန်းနိုင်ရမှာမဟုတ်ဘူးဒါကတော့လုံးတဲ့ကိစ္စတစ်ခုလို့မြင်တယ်
ဒီသတင်းအပြည့်အစုံမကြခင်မှာတင်ဆက်ပေးပါမယ်ရှင်။နောက် NUG ကနေတိုက်ခိုက်သိမ်းယူထားတဲ့ကောလီမျိုးရဲ့အနီးတစ်ဝိုက်ကကျေးရွာတွေကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးနေပါတယ်။ဗိတ်အကျဉ်းထောင်ကနေကော့တောင်းထောင်ကိုနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားရာကနန်းကိုပြောင်းရွှေ့ပေးနေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
အီဂျစ်နိုင်ငံကိုင်ရီမြို့မှာလုပ်တဲ့အစ္စရေးနဲ့ဟာမတ်တို့ကြားယာယီအပြစ်ခတ်ရဲစေးဆွေးနွေးပွဲတွေပြီးဆုံးသွားချိန်မှာပဲဂါဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးဘက်ကမကြခင်ဝင်ရောက်တိုက်ခိုက်ဖို့စီစဉ်နေတဲ့အတွက်ပါလက်စတိုင်းအရဲသားတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာကဘေးလွတ်ရာကိုထွက်ပြေးခုလုံနေကြရပါတယ်။အမေရိကန်၊အစ္စရေး၊အီဂျစ်နဲ့ကာတာနိုင်ငံကခေါင်းဆောင်တွေပါဝင်တဲ့ဆွေးနွေးပွဲဟာမနေ့ကပဲအောင်မြင်မှုလက္ခဏာမပြပဲပြီးဆုံးခဲ့တာဖြစ်ပြီးတော့နောက်တစ်ချိန်တွေ့ဆုံရမယ့်ရက်ကိုလည်းထုတ်ပြန်ကြေညာနိုင်ခြင်းမရှိသေးပါဘူး။အစ္စရေးဘက်ကတော့ရာဖာမြို့မှာပုံအောင်နေတဲ့အစ္စလာမ်စစ်သွေးကြွတွေကိုဖယ်ရှားဖို့နဲ့အောက်တိုဘာ9ရက်ဟာမတ်တွေတောင်းကျမှုကတရားခံတွေကိုပြန်လွှတ်ပေးဖို့ပြောထားပေမဲ့အရက်သားတွေကိုဘေးလွတ်ရာရွှေ့ပြောင်းမှုအဆိုပြုထားတဲ့အစီအစဉ်အသေးစိတ်ကိုတော့ထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။ဟာမတ်တိုက်ခိုက်သမားတွေဟာစေယုံတွေနဲ့အရက်သားတွေကြားမှာပုံအောင်နေတယ်လို့အစ္စရေးဘက်ကဆွဆွဲထားပေမဲ့စစ်သွေးကြွအုပ်စုကတော့ဒါကိုညှင်းဆိုထားပါတယ်။အစ္စရေးဝန်ကြီးချုပ်ဗဂျမန်နက်တန်ယာဟုနဲ့ဒီကိစ္စမှာတွေ့ဆုံဆွေးနွေးမဲ့ဂျာမန်နိုင်ငံသား၏ဝန်ကြီးကတော့ရာဖာကိုထိုးစစ်ဆင်မဲ့အစ္စရေးရဲ့လုပ်ရည်ဟာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုပိုပြီးဆိုးဝါးစေမယ်လို့ပြောထားပါတယ်ရှင်
။ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားနီပင်လယ်နက်ဒေသမှာရုရှားရေတပ်ကအကြီးစားကမ်းထိုးရင်တစင်းကိုဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။စီဇာကူနီကော့ဖ်လို့အမည်ရှိတဲ့ရေရင်ကိုအလူကာမြို့နီပင်လယ်ပြင်မှာတိုက်ခိုက်ခဲ့တာလို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ဒီလိုရေရင်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တော့ရုရှားဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။လွန်ခဲ့တဲ့နှစ်နှစ်နီးပါးကယူကရိန်းပေါ်မှာကျူးကျော်တဲ့စစ်ရုရှားတို့စတင်လိုက်ခြင်းကတည်းကနေစပြီးတော့ပင်လယ်နက်ဒေသမှာရှိတဲ့ရုရှားရေတပ်ကတင်းမော့အများအပြားကိုယူကရိန်းစစ်တပ်ဘက်ကတိုက်ခိုက်ဖျက်ဆီးနေတာဖြစ်ပါတယ်။ယူကရိန်းကညဘက်တိုက်ခိုက်ခဲ့တဲ့အဝေးထိန်ဒရုန်းတွေကိုလေကြောင်းရန်ကာကွယ်ရေးကနေကြားဖြတ်ဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပြီးတော့ပင်လယ်နက်ဒေသမှာတော့6ခုကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းဒေါညက်မြို့မှာရုရှားရဲ့ညဘက်တိုက်ခိုက်မှုတွေကြောင့်အနည်းဆုံး3ယောက်သေဆုံးပြီးတော့တိုက်ခန်းတွဲ9ခုနဲ့စစ်ရုံတစ်ခုထိခိုက်ပျက်စီးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပါတယ်ရှင်။
ရောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့ဖြစ်တဲ့ NATO မဟာမိတ်အဖွဲ့ကိုစိန်ခေါ်ဝေဖန်ခဲ့တဲ့သမ္မတဟောက်ဒေါ်နယ်ထရန့်ရဲ့မှတ်ချက်ဟာအမေရိကန်ရဲ့အကျိုးစီးပွားကိုချိမ့်ချောက်နေတယ်လို့ရှက်စရာကောင်းတဲ့လို့ရဲ့အဖြစ်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြင်းပြင်းထန်ထန်ပဲဝေဖန်လိုက်ပါတယ်။ Trump ကမဲဆွယ်စည်းရုံးပွဲတစ်ခုမှာသူသာသမ္မတဖြစ်ခဲ့မယ်ဆိုရင်ရုရှားကိုဖိတ်ပြီးတော့ NATO မဟာမိတ်တွေကိုတိုက်ခိုင်းလိုက်မယ်လို့ပြောဆိုခဲ့တာပါ။ဒါကြောင့်ယူကရိန်းနိုင်ငံကာကွယ်ရေးအတွက်အထောက်ပံ့ပေးတဲ့ဥပဒေမူကြမ်းကိုထောက်ခံမှုရှိမရှိဆိုတဲ့အောက်လွှတ်တော်အမတ်အများစုလွှမ်းမိုးထားတဲ့ Republican အမတ်တွေရဲ့ဆုံးဖြတ်ချက်ဟာ Trump နဲ့အတူယက်တီမလား American ပြည်ထောင်စုနဲ့အတူယက်တီမလားဆိုတာကိုရွေးချယ်ဖို့အခြေအနေတွေဖြစ်လာတယ်လို့လည်းသမ္မတဘိုင်ဒန်ကပြောထားပါတယ်ရှင်။
အမေရိကန်မက္ကဆီကိုနေကြားကနေပြီးတော့ရွှေပြောင်းဝင်ရောက်လာတဲ့သူတွေအစုလိုက်ဝင်ရောက်လာမှုမှာတာဝန်ရှိတယ်ဆိုပြီး အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးအလီဟန်ဒရိုမရိုစကော့ကိုအပြစ်ပေးအရေးယူဖို့အတွက်အမေရိကန်အောက်လွှတ်တော် Republican အမတ်တွေမနေ့ကပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။အောက်လွှတ်တော် Republican အမတ်၃ယောက်က Democrat အမတ်တွေနဲ့အတူအပြစ်ပေးအရေးယူရေးအဆိုကိုကန့်ကွက်ခဲ့ပေမဲ့လည်းထောက်ခံမဲက214မဲကန့်ကွက်မဲ213မဲနဲ့အပြစ်ပေးဖို့အတည်ပြုလိုက်တာဖြစ်ပါတယ်။အခုအောက်လွှတ်တော်မှာအများစုနဲ့အတည်ပြုလိုက်ပေမဲ့အထက်လွှတ်တော်မှာအတည်ပြုဖို့ဆိုရင်အထက်လွှတ်တော်အမတ်အားလုံးရဲ့၃ပုံ၂ပုံထောက်ခံမှုလိုအပ်ပြီးတော့ Democrat အမတ်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်အနေနဲ့အရေးယူကိုပယ်ချဖို့တေချာတလို့ရှိပါတယ်။ဒါပေမဲ့လည်းနေချားမှာရွှေပြောင်းဝင်ရောက်လာသူ1000လောက်နေစဉ်ဝင်လာနေတဲ့အကြက်တဲနဲ့ပတ်သက်လို့သမ္မတဂျိုးဘိုက်ဒန်ကိုအစိုးရကိုအပြစ်ဖို့နေတဲ့ Republican Party ဝင်တွေအတွက်ကတော့ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအရာတင်ကြတဲ့သဘောဆောင်တဲ့အမြင်မှုတစ်ခုဖြစ်လာနိုင်ပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဗုဒ္ဓဦးညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြပြပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကနေနှုတ်ထွက်ခွင့်ဒါမှမဟုတ်အငိမ့်စားယူခွင့်ရှိတဲ့စစ်သားတွေဟာအရန်တပ်ဖွဲ့မှပြန်လည်စစ်မှုထမ်းဖို့တတ်မှတ်ထားတဲ့ဥပဒေကမနေ့ကစပြီးအသက်ဝင်ပြီလို့မြန်မာစစ်ကောင်စီဘက်ကကြေညာထားပါတယ်။2010ခုနှစ်ခေတ်ကပြဋ္ဌာန်းခဲ့တဲ့အရန်တပ်ဖွဲ့ဥပဒေကိုစစ်ကောင်စီလက်ထက်မှာစတင်အသက်သွင်းလိုက်တာလည်းဖြစ်ပါတယ
်။အဓိကတော့စစ်မှုထမ်းနေတဲ့စစ်မှုထမ်းဟောင်းနေတဲ့ပဲသက်ဆိုင်ပါတယ်။အဲ့ဒါတော့အဓိကအနစ်ချုပ်ကတော့ဒီတပ်မတော်ကနေပြီးနှုတ်ထွက်ခွင့်အငိမ့်စားယူခွင့်ရထားတဲ့နေ့ရက်နေစပြီးဓာတ်နှစ်ထီတဲမှာအကျုံးဝင်တဲ့သူတွေဟာအရန်ဖြစ်ဒါအရန်တက်ပွက်နိုင်စစ်မှုထမ်းဆောင်တာတောင်းရှိပါတယ
်အရွယ်ရောက်တဲ့အမျိုးသားအမျိုးသမီးတွေအနေနဲ့မဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့အမိန့်ထုတ်ပြန်ပြီးရက်ပိုင်းအတွင်းမှာပဲစစ်တပ်ကနှုတ်ထွက်ခဲ့သူတွေနဲ့အငိမ့်စားစစ်မှုထမ်းတွေကိုစစ်တပ်မှပြန်လည်စစ်မှုထမ်းစီမဲ့အရန်တက်ဖွဲ့ဥပဒေကိုအတိဖြစ်တဲ့အကြောင်းကြေညာခဲ့တာပါဥပဒေကိုလိုက်နာဖို့ပြက်ကွက်ရင်ထောင်ဒဏ်5နှစ်ပြစ်ဒဏ်ချမှတ်ခံရမယ်ဆိုပြီးတော့လည်းကြာထန်ထားပါဗျ။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်အကြမ်းမှာတိုက်ပွဲတွေမှာစစ်တပ်ကအကြဆုံးများပြီးတော့စစ်စခန်းတွေဇက်တိုက်ဆုံးရှုံးနေခြင်းအမိန့်တွေထုတ်ပြန်ခဲ့တာပါ။လေလာသူတွေနဲ့ဒေတာရင်းတန်တမန်တွေကတော့တိုက်ခိုက်ရေးဘက်ကမဟုတ်တဲ့အရက်သားတွေကိုစစ်မြေပြင်တွေမှာပို့ကျူးစားတာဟာမြန်မာစစ်တပ်ရဲ့တပ်ဖွဲ့အင်အားနဲ့စစ်သားစုဆောင်မှုစွန့်ရည်ကြဆင်းလာတာကိုပြနေတယ်ဆိုပြီးသုံးသပ်ပြောဆိုနေကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့ဒီလိုတပ်ဖွဲ့ဝင်အရေးအတွက်နဲ့ပတ်သက်ပြီးတစုံတရာပြောဆိုထားတာမရှိသေးပါဘူးရှင်
မြန်မာနိုင်ငံမှာအရက်သားပြည်သူတွေကိုအတင်းအကျပ်စစ်တပ်ထဲကိုဝင်ခိုင်းတာနောက်ကျေးရွာတွေကိုတိုက်ခိုက်မိရှို့နေတာတွေကတော့မြန်မာစစ်ကောင်စီအနေနဲ့အင်အားချိနဲ့လာတာကိုပြသပြီးတော့တစ်ချိန်တည်းမှာပဲလူလူရဲ့မကျေနပ်ချက်ဒေါသတွေပိုပြီးတော့ကြီးမားလာစေမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ် Tom Andrews ကပြောလိုက်ပါတယ်မြန်မာပြည်သူလူထုကိုထောက်ခံပြီးတော့စစ်ကောင်စီကိုပိုးပြီးတော့မှအင်အားချိနေအောင်လို့အရေးယူပိတ်ဆို့ဖို့လိုနေပြီဆိုတာကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုလူခွေရဲ့အထူးကိုယ်စားလှယ်တွန်အင်ဒရုစ်ကတိုက်တွန်းလိုက်တာဖြစ်ပါတယ်စစ်ကောင်စီအသက်သွင်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာတရားဝင်မှုမရှိတဲ့အတွက်ပြည်သူတွေလိုက်နာဖို့မလိုကြောင်းကိုလည်းအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့တုန်းကသတင်းထုတ်ပြန်ကြေညာလိုက်ပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဥပဒေနဲ့အကျုံးဝင်နေတဲ့မြန်မာလူငယ်အမျိုးသားအမျိုးသမီးအရေးအတွက်က73သန်းနီးပါးရှိကြောင်းနဲ့လူငယ်ပညာတတ်တွေအနေနဲ့နိုင်ငံတော်ကာကွယ်ရေးအတွက်အလေးပေးပြီးတော့စုဆောင်းသွားမယ်ကြောင်းကိုကြေညာထားပါတယ်ဒီတော့အတွင်းမှာပဲမြန်မာစစ်ကောင်စီရဲ့ဒီလိုမျိုးစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တာကြောင့်စစ်မှုထမ်းလိုတဲ့လူငယ်တချို့ဟာထိုင်းပါဝင်အိနီနာချင်းနိုင်ငံတွေကိုထွက်ခွာနေတာတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရှိတဲ့နေရာတွေကိုဆိုက်ရောက်လာတာတွေရှိတယ်လို့နေဆက်သတင်းရက်ွက်က VOA ကိုပြောပါတယ်ရှင
်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်ထိုင်းမြန်မာနေဆက်မှာလူသားချင်းစာနာမှုအကူအညီပေးလမ်းကြောင်းသတ်မှတ်မဲ့ထိုင်းနိုင်ငံရဲ့အစီအစဉ်ကိုအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကထောက်ခံတဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ပမ်ဘရီဘဟီဒါနူခရာကပြောဆိုထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဝါရှင်တန်မြို့တော်မှာအမေရိကန်နိုင်ငံသားဝင်ကြီးနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံသားဝင်ကြီးတို့တွေ့ဆုံခဲ့စဉ်ကပြောဆိုချက်တွေကိုဒီနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားတာပါ။ဒေတာရင်းထိုင်းနိုင်ငံရဲ့မဟာဗျူဟာအရအရေးပါမှုကိုအမေရိကန်ပြည်ထောင်စုဘက်ကအတိအမှတ်ပြုခဲ့ပြီးတော့မြန်မာနိုင်ငံအကြက်တဲ့ဖြစ်ရှင်းနဲ့ပတ်သက်လို့ထိုင်းနဲ့အမေရိကန်ပြည်ထောင်စုအကြပူးပေါင်းဆောင်ရွက်ရေးနောက်ထပ်ဆက်လက်ဆွေးနွေးသွားမယ့်အကြောင်းလည်းထိုင်းနိုင်ငံသားဝင်ကြီးကပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကတော့ထိုင်းမြန်မာနေကြာစိုက်ဘာလုံခြုံရေးအရစိုးရိမ်ရတဲ့ကိစ္စတွေကိုဆွေးနွေးပြောဆိုခဲ့ပြီးဒီကိစ္စကိုလည်းထိုင်းနဲ့အမေရိကန်ကြားပူးပေါင်းဟန်တားသွားမယ်အကြောင်းကို ပြောကြားထားပါတယ်။ဝန်ကြီးပန်ဘရီဟာအမေရိကန်အောက်လွှတ်တော်အရှေ့အာရှနဲ့ပစိဖိတ်အရာကော်မတီကွဲဥက္ကဋ္ဌအထက်လွှတ်တော်အမတ်ခရစ်စ်ဗန်ဟော်လန်နဲ့လည်းခီးစဉ်တွေမှာတွေ့ဆုံပြီးမြန်မာနိုင်ငံအရေးကိုဆွေးနွေးခဲ့ပါတယ်။မြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးထိုင်းနိုင်ငံအစပြုဆောင်ရွက်မှုတွေအပေါ်အထက်လွှတ်တော်အမတ်ခရစ်စ်ဗန်ဟော်လန်ကလည်းအကောင့်ဘက်ကနေဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာဒီကနေ့ကျင်းပပြီးစီးသွားတဲ့သမ္မတရွေးကောက်ပွဲကနဦးရဲမဲရလတ်တဲ့အရာကတော့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုဝိုဆူဘီယမ်တိုကဦးဆောင်နေပါတယ်။စုစုပေါင်းမဲရေးတွက်ရဲ40ရာခိုင်နှုန်းကိုရေးတွက်ပြီးတဲ့အချိန်မှာတော့ကာကွယ်ရေးဝန်ကြီးက60ရာခိုင်နှုန်းမဲရရှိထားတယ်ဆိုတာကိုတရားဝင်အတိမပြုရသေးတဲ့မဲရလတ်တွေမှတွေ့နေပါတယ်။ရွေးကောက်ပွဲအကြိုလူထုသဘောထားစစ်တမ်းတွေမှာလည်းထောက်ခံမှုအများစုရထားတဲ့ကာကွယ်ရေးဝန်ကြီးဆူဘီယန်တို့ဟာအာဏာရှင်ကောင်းဆောင်ဟောင်းဆူဟာတိုလက်ထက်မှာတော့အထူးတပ်ဖွဲ့တပ်မှုတဦးဖြစ်နေတာဝန်ယူခဲ့ပူသူဖြစ်တယ်လို့လူကြိုက်များတဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့လည်းယဉ်သိသူဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရဖို့ဆိုရင်တော့မဲအလုံးရဲ့90ရာခိုင်နှုန်းကျော်ရရှိဖို့လိုအပ်ပါတယ်။နောက်ပြီးတော့ပြီးနေအသီးသီးမှလည်းအနည်းဆုံးမဲ20ရာခိုင်နှုန်းကျော်ရရှိဖို့လိုအပ်ပါတယ်။အင်ဒိုနီးရှားနိုင်ငံအနှံ့ကျင်းပတဲ့ဒီကနေ့ရွေးကောက်ပွဲမှာတော့ပြဿနာတစ်စုံတစ်ရာမရှိဘဲနဲ့အဆုံးသတ်ခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတတပ်တန်း29တာဝန်ယူထားတဲ့ဂျိုကိုဝီဒိုဒိုရဲ့နေရာကိုဆက်ခံနိုင်ရေးပြီးနေအုပ်ချုပ်ရေးမှူးဟောင်းနေဖြစ်ကြတဲ့အန်နီစ်ဘတ်ဝေဒန်နဲ့ဂန်ဂျာပရာနိုဝိုတို့လည်းဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ရှင်။ပေါ်ဘူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဖေဖော်ဝါရီလ14ရက်နေ့ရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ຫນွေဦးတော်လိုင်းရဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့အာနာသိန်းစစ်ကောင်စီတပ်ကိုပြန်ပြီးတော့တိုက်ခိုက်တော့မယ်လို့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်။အာနာသိန်းစစ်ကောင်စီကိုပြန်ပြီးတော့တိုက်ခိုက်တော့မယ်လို့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးဆိုတဲ့အမည်နဲ့ဒီကနေ့ကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်စစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့ຫນွေဦးတော်လိုင်းရဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့အာဏာသိမ်းစစ်ကောင်စီတပ်ကိုတိုက်ခိုက်သွားမယ်အကြောင်းကိုအဲ့ဒီထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီကြေညာချက်ပေါ်ကိုမွန်ຫນွေဦးတော်လိုင်းရဲ့အဖွဲ့တွေနဲ့မွန်ပြည်သူတွေကလည်းကြိုဆိုကြတယ်လို့ပြောဆိုကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်အင်ဂျင်တိုင်းပြောပြပေးပါမယ
်အာဏာသိမ်းစစ်ကောင်စီကိုပြန်တိုက်တော့မယ်လို့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးဆိုတဲ့အမည်နဲ့ဖေဖော်ဝါရီလ14ရက်ဒီကနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA စာချုပ်သဘောတူညီချက်အရနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖြေရှင်းဖို့ကြိုးပမ်းအားထုတ်ခဲ့ပြီးအာဏာသိမ်းစစ်ကောင်စီနဲ့၃ချိန်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့ပေမယ့်မျှော်မှန်းတဲ့ရလဒ်တွေလုံးဝမရရှိခဲ့ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယုံကြည်ချက်ရည်တည်ချက်ကို17ချိန်မြောက်ပါတီညီလာခံမှာအခြေအလဲဆွေးနွေးခဲ့ပြီးလက်တလောအခြေအနေကိုအပြည့်ရဲ့စာချုပ်အတိုင်းရည်တည်ပြီးစစ်ကောင်စီနဲ့ဆက်ဆံသွားမယ့်ဆုံးဖြတ်ချက်ကိုလုံးဝလက်မခံနိုင်တဲ့ပါတီခေါင်းဆောင်တွေပါတီဝင်တွေတက်ဖို့တက်မှုအကြက်တက်သားရဲဘော်တွေနဲ့ပူးပေါင်းပြီးမိခင်ပါတီဖြစ်တဲ့မွန်ပြည်သက်ပါတီကနေခွဲထွက်ပြီးမွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ကိုထူထောင်လိုက်တာဖြစ်ပါတယ်ပူပေါင်းတိုက်ခိုက်ချင်တာရလက်ကောင်းရမယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့မွန်နိုင်ငံရေးလေလာသုံးသက်သူတဦးက VOA ကိုအခုလိုပြောပါတယ
်လုံသိတဲ့ကိစ္စလို့မြင်တယ်ဘာလို့လဲဆိုတော့လေကိုယ်တစ်ဖွဲ့လေဒီကိုယ်တမျိုးသားတစ်ခုလေနဲ့တိုက်ခဲ့တာပေါ့နော်သူဟာသူတိုက်ကိုယ်ဟာသူတိုက်ခဲ့တာ290ကျော်ပြီအဲဘာမှသူ့မမဟုတ်ဘူးပေါ့နော်ဒီအချိန်မှာဒီလူမျိုးမလုပ်ဘူးဆိုရင်တော့ဘလို့မှညွန်မှန်းတဲ့ပန်းတိုင်ရမှာမဟုတ်ဘူးဒါကတော့လုံသိတဲ့ကိစ္စတစ်ခုလို့မြင်တယ်
မွန်ပြည်သက်ပါတီနဲ့လူငယ်တွေကြားချိတ်ဆက်မိပြီးຫນွေဦးတော်လိုင်းရဲ့အခြေအနေကိုထိန်းကြီးနိုင်မဲ့လုပ်ရဖြစ်တာကြောင့်ဒီကြေညာချက်ဟာကောင်းမွန်တဲ့ကြေညာချက်ဖြစ်ကြောင်းကင်နီတိုင်းသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ပီဒူးက VOA ကိုပြောပါရယ
်မွန်ကြေညာချက်ကတော့ကောင်းတယ်လို့ယူဆရပါတော့နဖဲရော်နယ်လေးကွဲနေတယ်ဆိုပေမဲ့မွန်လူငယ်တွေမွန်တော်လိုင်းဖက်တချို့နဲ့ပေါ့နော်ဒီအခုမွန်ပြည်သက်ပါတီကပြန်တွဲမိပြီးမှဒီနယူတလန်ရဲ့အခြေအနေတွေကိုပေါ့နော်ပုံမှန်သိနေနိုင်လိမ့်မယ်ပေါ့နော်တမဟုတ်ရင်တော့မွန်ရီရဲ့နိုင်ငံရေးတွေကလည်းကြားသိမှာပေါ့နော်မေးမြန်းသွားလိမ့်မယ်ပေါ့နော်မွန်ပြည်နယ်နဲ့ဒီအမျိုးသားနိုင်ငံရေးရည်တည်ချက်ကိုဒီနီးနေတာပဲပေါ့နော်တက်မှနိုင်မယ်လို့ယူဆရတဲ့ဟာ
အခြားသောຫນွေဥတော်လိုက်ရေးဖွဲ့ရင်းနဲ့ဒူရက်တီပြီးဆရာနာရှင်တိုက်ဖြတ်မဲ့အစီအစဉ်ကိုထောက်ခံကြိုဆိုတဲ့အကြောင်းမွန်လူငယ်အမျိုးသမီးတဦးကလည်းပြောပါတယ
်အရင်အင်းကလေးကလည်းအနာသိမ့်ပြီးတဲ့နောက်ပိုင်းမှာလည်းခြားတော်တော်လိုက်ရေးတွေနဲ့အတူပေါ့ရက်တီပြီးတော့ဆက်ဆက်လှုပ်တင်ပါတယ်ဆိုတော့အသွားလည်းပေးခဲ့ဘူးလေပေါ့နော်သို့တော်လည်းဒီအခုလိုချိန်ကောင်းအခါကောင်းမှာယခုလိုမောင်မီတစ်ပါသည်ဆရာနေရှင်တိုက်ဖြည်ကြီးကနေဒီလိုမျိုးသားတန်းလူမျိုးအတွက်ပူပန်ကြထိုင်ရေးအတွက်ဒီခြားတော့တော်လိုက်ရေးစုဖွဲ့နဲ့အတူပေါ့နော်ဒီချမ်းပဲစစ်တော့ကိုတိုက်ဖြတ်ဖို့ရှင်းရှင်းလင်းလင်းဖြစ်လာတာကောင်းတာပေါ့နော်ထောက်ခံပါတယ
်စစ်မျက်နှာဖွင့်လိုက်ပြီးဖြစ်တာကြောင့်ပြည်သူတွေလည်းပြင်ဆင်ထားကြဖို့လိုအပ်တယ်လို့မွန်ပြည်နယ်အတွက်လူသားချင်းစာနာမှုအထောက်ပံ့တွေပေးနိုင်ဖို့ကြိုတင်ပြင်ဆင်ထားဖို့မွန်လူငယ်တွေအပါအဝင်အခြားသောမဟာမိတ်အဖွဲ့အစည်းတွေနဲ့အချိတ်ဆက်လှုပ်တင်တယ်လို့မွန်ပြည်သူတွေနဲ့နိုင်ငံရေးလေလာသုံးသပ်သူတွေကပြောဆိုကြပါတယ်အာနာသိစစ်တပ်ဟာလက်နက်အားကိုပြီးပြည်သူလူထုကိုဖမ်းဆီးတပ်ဖြတ်ဖိနှိပ်မှုမျိုးစုံလုပ်နေပြီးမွန်ပြည်နယ်ကြိုက်ထိုတထုံဘီလင်းကြိုက်မျောတန်ဖြူစရက်နဲ့ရေးမျိုးနယ်တို့မှာလည်းလက်နက်ကြီးပစ်ခတ်လေကြောင်းတိုက်ခိုက်နေတယ်လို့နေအိမ်မိရှုမှုတွေပုံမပြုတ်လုလာတာကြောင့်စစ်ကောင်စီတပ်နဲ့နိုင်ငံရေးအရာဆက်လက်တွဲဆုံဆွေးနွေးဖို့မဖြစ်နိုင်တော့ဘူးလို့ထုတ်ပြန်ချက်မှာပြောထားပါတယ်ဒါကြောင့်မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံဗဟိုအလုံးမှုဆောင်ကော်မတီနိုင်ပညာလေအထွေထွေထွေးမှုနိုင်စေရဒုစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဆလွန်ထောအပါဝင်ယုံကြည်ချက်ရည်တည်ချက်တူကြတဲ့ပါတီခေါင်းဆောင်တွေပါတီဝင်တွေတက်ပေါ်တက်မှုအချက်တက်သားရဲဘော်တွေနဲ့မျိုးချစ်ပုံကူတွေဟာအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုကိုကာဝယ်ဖို့တိုင်းသားလူမျိုးတွေလူလားတောင်းတာတဲ့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဌာန်းပိုင်ခွင့်အပြည့်အဝရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့အတွက်စစ်ကောင်စီကိုဆန့်ကျင်တိုက်ပွဲဝင်နေတဲ့တိုင်းနာတော်လှန်ရေးအဖွဲ့အစည်းတွေ၊ຫນွေဦးတော်လှန်ရေးအင်အားစုတွေနဲ့ပူးပေါင်းလက်တွဲပြီးအာဏာသိမ်းစစ်တပ်ကိုတိုက်ခိုက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့မွန်ပြည်သူတွေကလူမှုကွန်ရက်စာမျက်နှာမှာထောက်ခံကြိုဆိုတဲ့စာတွေရေးတင်ကြသလိုຫນွေဦးတော်လှန်ရေးနဲ့အတူပေါက်ဖွားလာတဲ့မွန်ပြည်ကာကွယ်ရေးတပ် MSDF မွန်ပြည်လူမျိုးရေးတပ်မတော် MLA မွန်ပြည်ဖက်ဒရယ်ကောင်စီစတဲ့အဖွဲ့တွေကလည်းထောက်ခံကြိုဆိုကြောင်းပြောဆိုကြပါတယ်။ဒါအပြင်မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့နဲ့ပူးပေါင်းပြီးဆရာနာရှင်ကိုခြေမုံတိုက်ခိုက်တိုက်ပွဲဝင်သွားမယ်လို့ကြေညာချက်အသီးသီးထုတ်ပြန်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မွန်ပြည်သက်ပါတီရဲ့သဘောထားသိရဖို့ထိပ်ပိုင်းခေါင်းဆောင်တွေကို VOE ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စစ်ကောင်စီဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။
ဒါကတော့အာဏာသိမ်းစစ်တပ်ကိုပြန်ပြီးတော့တိုက်ခိုက်မယ်လို့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်ကြေညာလိုက်တဲ့သတင်းကိုမဲရင်ချင်းနိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကောလင်းမြို့အနီးတဝိုက်ကျေးရွာတွေကိုစစ်ကောင်စီတပ်ကမိရှုဖျက်ဆီးနေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကတိုက်ခိုက်သိမ်းယူထားတဲ့ခရိုင်အဆင့်မြို့ဖြစ်တဲ့ကောလင်းမြို့ကိုစစ်ကောင်စီဘက်ကပြန်ပြီးတော့သိမ်းယူနိုင်ရေးအင်အားအလုံးအရင်းနဲ့ဖေဖော်ဝါရီလ3ရက်နေ့ကလေးကစပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။တိုက်ပွဲကာလ10ရက်ကျော်ကြာလာတဲ့အချိန်မှာတော့စစ်ကောင်စီတပ်ဖက်ကမြို့ရင်းရဲ့နေရာတချို့ကိုဝင်လာနိုင်တာရှိသလိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းခုခံတိုက်ခိုက်နေကြပါတယ်လို့ကြားကာလမြို့သားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝင်က VOA ကိုပြောပါရယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာပြောပြပေးပါရှင်
ခရိုင်အစစ်မြို့ဖြစ်တဲ့ကောလင်းမြို့ကိုတော်လှန်ရေးပူးပေါင်းတပ်တွေက၄ရက်ကြာထိုးစစ်ဆင်ပြီးတော့2023ခုနှစ်လေဗယ်ဘာလ6ရက်နေ့ကတိုက်ခိုက်သိမ်းယူလိုက်ကြတာဖြစ်ပါတယ်။စစ်ကောင်စီဘက်ကကောလင်းမြို့ကိုပြန်လည်သိမ်းယူနိုင်ဖို့စစ်အင်အားထောက်ခံဝင်စီတုံးပြီးတော့မြို့ပြောက်ဖက်နဲ့တောင်ဘက်နှစ်ဖက်ညံပြီးတော့ဖေဖော်ဝါရီလ3ရက်နေ့မှာစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲ7ရက်မြောက်နေ့ဖြစ်တဲ့မနေ့ဖေဖော်ဝါရီလ13ရက်နေ့ကကောလင်းမြို့တိုက်ပွဲအခြေအနေကို NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝန်ဦးမောင်ပေါင်းဆွေက VOA ကိုခုလိုပြောပြပါဗျ။န
ေစဉ်အနေထားမှာစစ်ကောင်စီဘက်ကဝင်လာတာတွေလည်းရှိပါတယ်။ကျွန်တော်တို့ဘက်ကနေလို့ပြည်သူ့ကော်မတီတမတော်သားတွေကနေရာယူထားတဲ့နေရာတွေလည်းရှိပါတယ်။ဘက်ကကျတော့ထိတ်တိုက်နေဆိုင်တိုက်ပွဲတွေလည်းအပြန်အလှန်ဖြစ်နေပါတယ်။တိုက်ပွဲရဲ့သဘောတရားအရတော့အတိုးဆုပ်ပြီးတိုက်နေရတာလည်းရှိပါတယ်။ဒူဟာအရတော့အလိုအခုမြေပြင်အနေထားမှာရှိပါတယ်။ကျွန်တော်တို့ကမြို့ပြင်နေမှာလည်းကြီးရော်နေမှာလည်းသူတို့ရဲ့လမ်းကြောင်းကိုဖတ်တောက်ပြီးပိတ်ဆို့ထားတာလည်းရှိပါတယ်
။ကောလင်းမြို့တိုက်ပွဲအတွင်းမှာအရသာထိခိုက်သေးဆုံးမှုကာကွယ်ရေးတပ်ဖွဲ့ဝင်တွေထိခိုက်မှုတွေကိုတော့စစ်ရေးကောင်ယူနေစေဖြစ်တယ်လို့ပြောပါတယ်။ကောလင်းမြို့လုံးဖေဖော်ဝါရီလ3ရက်နေ့မတိုင်ခင်ကတည်းကစစ်ရှောင်နေကြရတာဖြစ်ပြီးတော့စစ်ကောင်စီဘက်ကဝန်းတို Gabalu Sare Atai Desakandri Gani, Lena Jiri Nepita, Lizangani Dekadari Zhao, Golly and Nidawai Mamani Zarobe, Nizina Madali Sare Didarigo, Dwayao Sibi Shangjaduri Le Shide Ludagani Gabiovare, Didawe Gala Aduma, Sigosi Baga, Jiwa, Ni Adrigo, Mijurari Shidalo, Lizang Piakamune, Lena Ji Piakamuri, and Yaji Shigere Lo, Didagaduga Kulu Piovare.
เดี๋ยวนี้เราตัวเราก็ช่วยได้ไอ้ที่ป้าป้าเนี่ยกองน้องเราเมื่อวานที่ผู้ฟังเราพูดเลยอยู่ทางสถานีกองน้องมีชูได้เราตัวเราไม่น่าช่วยเราอยู่อะไรเนี่ยตัวเราไม่น่าช่วยคือเราเล่าเรื่องกองน้องอะไรจะเที่ยงชูทั้งหมดตัวเราเองกองน้องมีชูตรงนี้เราก็เลยทราบว่าเดี๋ยวว่าเดี๋ยวเกิดมีเรื่องใดๆไปเราไม่ได้ไอ้เราว่าจะเช่าอะไรกันคือจะมาเปลี่ยนเราขนาดเราเปลี่ยนมาจีเลย
สิ่งเก่าสิ่งเก่าก็เลยมีกูเปลี่ยนเลยที่บ้านนายจ้าสิ่งอาทั้งนั้นวิจัยเปลี่ยนลีจางงานในใจใจพูดเจอได้แค่ตัวหัวตัวกับลูกสาวเลยสิ่งเก่าสิ่งที่สิ่งเก่าในงานนี้เลยแล้วนายจีรินเนี่ยสามารถเปลี่ยนเปลี่ยนคับปีรอเปลี่ยนแทนทุกสิ่งในรับเจอลูกที่ได้แค่รับเดียวไปเลยที่ได้เว้ามาหน้าพระที่กายชีวิตแม่อันนี้สิ่งกูรับมาทบทวนดีว่า สิ่งเก่าสิ่งก็เลยมีภาษีกูตัวอย่างแล้วพี่เจ้ากับลูกมีเนี่ยก็ชัดเจนชัดจีเต็มโตอุกิจิสาเรจีวารีกูเฟรนด์ไรล่ะคนยันดีกับลีจางงานในโปรเจกต์ได้แค่แค่ตัวลูกชิยันดีมาเลยกับลูกก็เกี่ยวกับเพื่อนก็กอลิโกตัวเรสิ่งเก่าสิ่งเย่สิ่งเจ้ากูจะพี่ได้แค่แค่เรื่องลูกก็เกี่ยวกับเพื่อนก็สุวารี เฟรนด์ไรล่ะเสียงเดียวมาสิ่งเก่าสิ่งก็เลยมีเนื้อเสียงกูปองลีเจจ่าได้แค่แค่วันเดียวแต่เว็บที่บอกเรื่องนี้อะไรเนี่ยอันนี้พี่เจคงยิ่งโชว์สีส่งวายองคงสีคงสาเรจุยอะไรกูสิ่งเก่าสิ่งจะกับมิชูเกเรลูดีตาคันริกาเปียวอะไรก็เลยมีกูก็เชื่อลุ่มยาวยิ่งจะกี่อันเนี่ยพี่ตุกากูยิ่งจะพูดรีบบูบังบีรอนัทเท้านัทสัตว์ตัวคุณเนี่ยเลเวลเวลาเท่าเยนีมาได้ใครตีไปเคราบเชื่อไป
ที่จะมาลาตัวยันดีกับซาโลก็เลยมีเยอะเอาเจ้ายันเดียสิ่งยี่กิสาริโกอันยูตันยูยี่สุยาอันยูจิกาซีมันได้รับเชื่อไปเช่นถ้าการว่าถ้าการเราอันยูตันยูยี่สุยาอันยูจิกาได้ใครเตยุทาร์ก็เลยมีเยอะอันนี้ด้วยเจวาริโกสิ่งของสิ่งมีชูพิเศษนี้เลยเช่นเลยมาเปียบเปียบไปเกล้าเชื่อไปเช่นสับปีรอโมเบียยังนี่เลยสิ่งพิดูเลยสานยี่ค่ะอากาศจุนยาร์ดเรื่องกูเต็มใจไปจะมาเลยยามานี้เนี่ยเสียมีเรื่องเจ็บยาลาลาเจ้า สิบเอ็ดดอกค่ะปีดูอันยาสุฮาเบกินเนียร์สิโกตันยาบิโรตันยาพยองช่วยนิทายนิจายาเรเทเชมปีจังไม่โมเบกะสิบเอ็ดสองปีดูเรเล่ป่าวมาเร่กาลาจ่าเชสิบเอ็ดเดินช่องนิยาเรโมเบสิช่องนิจวัยลูเชนิมชิโลจงยาจับันนิจาลูเดงอาไลบิโรสายต่อยจวัยยงกันพิเศษนิจายาบาร์เรนิจาอันอาไลเดลูเดปุ่มันชีโนตรูจวัยเซนบีบิเมนิจิปุ่มันลูมชีเดคามาโรอตอลิเคจงนิยาบาร์เรตรีนเปโบจักุเชคามิโรกุสิดูเปียบเปียบามิชิน
ลารีเนี่ยชีกาลาจ้าชีสิบเอ็ดดอกค่ะเดือนนี้จ้ะยังงั้นลูรามะดูรีมันชีเดลเอาพิลาเรลูมูเบียสิบเอ็ดช่องนี้ก็เปียวอะไรและชีเทมานี่อันนั้นได้บริจาคเป็นลาลาจ้าสิบเอ็ดดอกค่ะเดือนมีอายุก็เบิกเงินที่ดารุสีกูตันยาบีตันยาพยองช่วยนิทานนิจาระวะยาอีเดียดีสาวผู้มีบุญจังต้องพิสิโอ้ข้าบังกาอาศาลูอันนี้บีโรอาศากันนี่ตะขาพยันตีท่านี้ลูปูมูขะเขลาเรลูมูเบียสิบเอ็ดช่องก็เปียวสุบาร์เร ที่ลูกเชื่อในมิชิลูจงยาจับันนิจาลูอ่างลายบีโรสาวในยุโรปพิเศษนี่อะไรลูที่ต่างกันดีกับเปียวอะไรนิจาอ่างลายเดลูเดปุ่มันชินีสิ่งพิจารณาบีเมลูมิชิลูขาตัวเล็กจงยาเรลูเปลี่ยวยาโกเต็งช่องนี้เดมูเบียมิวกันตะอุกับเปียวอะไรจงยานิจาลูปุ่มันยาชิบุกาดีกาเซนโคมูพิเดจามูเบียมิวกันก็คุลูเปียวอะไร
เราแก่ยาชีพวกเนาะจะเราแก่ชีมาวัวเส้นดีแล้ววะเนาะกูชอบเรื่องยามาคุยเจียงเปียงหรือชูแล้ววะไอ้ยังใส่ทาร์เลียงฟูเรดีเดี๋ยวจะดีตาเชียงมาชูแล้วดีวะเนาะเราอ่านอะไรแล้วดีวะเนาะที่มาไอ้ตรงทางแล้วดีไอ้ลุงเนี่ยวะที่มาดีกูอยากเรื่องยามาเนี่ยปองไล่เชียงไม่รู้ที่บ้านที่ว่าเราชีพวกเนาะตอนเราดูดีไอ้ลุงเชียงเนี่ยมีอารมณ์ไม่ยาววะเนาะที่ไปช่างดูตัวที่สนามท่าทายเพื่ออะไรเราสู้เราลงมาปีไหนวะเนาะแค่
เขาว่าดีอันเลวว่าอันเลวที่มาเนี่ยเนี่ยผู้สื่อดีอันเลวที่มาสู่กูว่าไปต้องเรียนนิยานิยาพ่อเนาะมีผู้ชมพิสิทธิ์ที่มาในสระกูรู้อ่าหรืออะไรเนาะแล้วถ้ามูเบียสิช่องตัวกันเลยชิสับบิโรบลูคาเคมิโอจงดุยามเลสุรามติโรบุลูเปียวบาร์เลย
มีสารสุนัยจะเราอย่างไรเราบอกว่าเสื้อมีสารตัวละจอมน้อบาบิโอไม่ทำเยอะแค่เพียง
ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာ14ရက်လောစစ်စင်ရေးတိုက်ပွဲစတင်ကြတဲ့ကမိုးပြဲမြို့ကန်တွေမြို့လုံးကျအိုးရင်ဆွန့်ခွာပြီးဤဆက်ရဒီမော့ဆိုညောင်ရွှေဖက်ခုံမြို့တွေဘက်ကိုခိုးလွန်လာကြတာပါပြီးခဲ့တဲ့ဇန်နဝါရီလကဖက်ခုံမြို့ပေါ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့အကြားနှစ်ဖက်တိုက်ပွဲပြင်းထန်လာပြီးတဲ့နောက်ဖက်ခုံမြို့ကန်တွေရောမိုးပြဲစစ်ဘေးရှောင်တွေပါထပ်မံတိမ်းရှောင်ကြရတယ်လို့မိုးပြဲစစ်ရှောင်တွေကဗီဒီယိုကိုပြောပါတယ်လက်ရှိမိုးပြဲမြို့ထဲမှာနှစ်ဖက်တိုက်ပွဲတည်ငြိမ်နေပေမဲ့စစ်ကောင်စီရဲ့မိုးပြဲမြို့နဲ့ဖက်ခုံမြို့နဲ့အခြေစိုက်တပ်ရင်းတွေကနေလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်နေသေးပဲလို့မူပြဲစစ်ဆောင်ကပြောပါတယ
်နင်းနဲ့ဒီကဒီရဲ့ပိုင်းမူပြဲမြို့ထဲကိုမှပုံမှန်ကြတော့မတင်တရင်နှလုံးတောင်းလုံးနဲ့ပေါ့အဲ့ဒါကြောက်ဒီမပြန်နိုင်သေးပါဘူးသူစစ်တီးရန်တန်းစုရဲ့မျိုးပေါ့နော်ပို့ဒီဆမရဒီနေ့ပေါ့ဒီပိုင်းရဲ့ပူရဲ့နောက်ဆက်ကိုတပုံချောက်အသာနေပေါ့သူရဲ့ဒီပေါ်ပတ်နေထင်းနေပါပဲ
စစ်ပြေးဒုက္ခသူတွေဟာအစားအသောက်နေရာထိုင်ခင်းအဝတ်ထည်နဲ့တောက်သုံးရည်စတဲ့အခက်ခဲမျိုးစုံနဲ့အကြီးအကျယ်ကြုံတွေ့နေရတာမို့ဒေသငြိမ်းချမ်းပြီးနေရပ်ပြန်နိုင်မှုမျှော်လင့်နေကြတယ်လို့စစ်ပေးဆောင်တွေကပြောဆိုနေကြပါတယ်ခင်ဗျာ
တိုက်ပွဲပြင်းထန်နေတာကြောင့်တနေရာပြီးတနေရာရှောင်နေရတဲ့မိုးပြဲရောက်တဲ့ဆစ်ရှောင်ပြည်သူတွေအခက်ကြုံနေရတဲ့အနေအထားကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘိတ်ကအကျဉ်းသားတွေကိုကော့တောင်းထောင်ဘက်ကိုပြောင်းနေတဲ့တရင်ကိုတင်ပြပေးကြပါတယ်ဘိတ်အကျဉ်းထောင်ကနေပြီးတော့မိုင်200ကျော်ဝေးတဲ့ကော့တောင်းထောင်ကိုနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားယာကနန်းကိုရွှေ့ပြောင်းလိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကတရင်ထုတ်ပြန်ပါတယ်သူတို့ကိုအတုတ်လိုက်ခွဲပြီးတော့ရွှေ့ပြောင်းနေတာဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုက်ပြောပြပေးပါမယ်
တနင်္လာရီတိုင်းဘိတ်အကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတချို့ကိုဒီကနေ့ဖေဖော်ဝါရီလ14ရက်မနေ့ပိုင်းကနေစတင်ပြီးတော့ကော့တောင်းအကျဉ်းထောင်ကိုရွှေ့ပြောင်းနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းဦးကပြောပါတယ်
ဒီနေ့ကြောင်းရှိမှာတော့နိုင်ငံအကျဉ်းသားတွေကိုအများဆုံးပြောင်းမှာပေါ့နော်အခြားရာဇဝမှုအကျဉ်းပါလေဗျာသူရောပြီးမှပြောင်းတာဗျာဒီနေ့ပြောင်းတာလေနှစ်တုပ်လုံးမှာတော့နိုင်ငံအကျဉ်းသားတွေရေတော့မဟုတ်ဘူးပေါ့နော်အဲစုစုပေါင်းတော့လူကြီး300ရွှေမှာဒီနေ့တည့်ရတဲ့နေ300ရွှေမယ်လို့ကျွန်တော်သိထားရတယ်ပေါ့အဲလက်ရှိပြောင်းတာကတော့နိုင်ငံအကျဉ်းသားပါဝင်အခြားရာဇဝအကျဉ်းသားတွေလည်းရောပြီးမှတော့ထည့်ပါလေဗျာဒီနေ့ပြောင်းနေရမှာပေါ့နော
်အမည်မဖော်လိုတဲ့ထောင်အာဏာပိုင်တအုပ်အစိုးရကတော့အကျဉ်းထောင်တွင်နေရာအခက်ခဲကြောင့်ပြောင်းရွှေ့တာဖြစ်ပြီးပြောင်းရွှေ့ခံရသူစီးရင်လူနာမည်တွေကိုတော့နောက်တနေ့မှာအချင်းတောင်တွင်းမှာစကတ်ထားမှာဖြစ်တယ်လို့ VOA ကိုပြောပါတယ်လက်ရှိအချိန်ထိလည်းနိုင်ငံရေးအချင်းသားတွေကိုထောင်ပြောင်းဖို့နာမည်နဲ့ခေါ်ထုတ်ပြီးညနေပိုင်းမှာလည်းနောက်ထပ်တတုပ်ပြောင်းရွှေ့ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်နိုင်ငံတွေကိုကူညီပေးနေသူတွေကတော့နေရာအခက်အခဲကြောင့်ရောလုံခြုံရေးကြောင့်ပါပြောင်းရွှေ့တာဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်လက်ရှိဘေးအချင်းထောင်ထဲမှာအချင်းဦးစီးရဲတပ်ဖွဲ့ဝင်တွေနဲ့အတူစစ်တပ်ကပါလုံခြုံရေးယူထားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကပြောပါတယ်ထောင်ပြောင်းတော့မယ့်အကြောင်းမိသားစုတွေကိုကြိုတင်အသိပေးခြင်းမရှိတာကြောင့်မိသားစုတွေဟာထောင်ပြောင်းပြီးမှသိရတာများပါတယ်ပြန်လွတ်လာသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုကြီးဆောင်ရှောက်နေသူတွေကတော့နိုင်ငံရေးပုံမှန်တွေနဲ့အကျဉ်းကျခံနေရသူတွေဟာအကျဉ်းထောင်တွေထဲမှာကျန်းမာရေးဆောင်ရှောက်မှုမရရှိဘဲဖိနှိပ်မှုအမျိုးမျိုးကြုံတွေ့နေရသလိုလူ့အခွင့်အရေးဆိုးဆိုးဝါးဝါးချိုးဖောက်ခံရတယ်လို့ပြောပါတယ်လက်ရှိထောင်သီးသီးမှာလူခွင့်ရေးချိုးဖောက်ခံရမှုတွေဟာစိတ်ပူစရာအခြေအနေဖြစ်နေတာမို့နိုင်ငံတကာကသိအောင်ထိထိရောက်ရောက်တင်ပြနိုင်ဖို့ပြင်ဆင်နေတယ်လို့လည်းဦးတိုက်ထွန်းဦးကပြောပါတယ
်လက်ရှိမှာကျွန်တော်တို့ချင်းထောင်တွေလူခွင့်ရေးချိုးဖောက်မှုတွေရှိတိုင်းတော့ ICRC ကိုကျွန်တော်တို့ဒါအသိပေးလျက်ရှိပါတယ်အဲသူတို့လည်းပဲကျွန်တော်တို့အားမရအောင်ပေါ့နော်ကိုယ်တိုင်ကလည်းစစ်ကောင်စီနဲ့ကဒါအစဉ်ပြေအောင်ညှိနှိုင်းမိနေရတဲ့ဘောပဲကျွန်တော်တို့တွေ့ပါတယ်အဲ့တော့သူတို့ပြောချင်တော့မှအရင်တော့လိုမျိုးတော့ statement ရေးကြီးနေပြောနိုင်နေမယ်လို့မယုံကြည်ဘူးပေါ့နော်ပူပေးရင်းမှာပဲဘယ်လောက်ထိတက်တာအောင်လုပ်ပေးနိုင်မလဲပေါ့ဒါပဲသူတို့လုပ်နိုင်နေမယ်လို့ယုံကြည်ရဲ့ဒီနှစ်ထဲမှာလည်းကျွန်တော်တို့အချင်းထောင်ကိုပဲ social light လုပ်ပြီးမှကျွန်တော်တို့ဒါချနီပါမှာအစီအခံစားတစ်ဆောင်ဒီမှာနိုင်ငံမှာဖြစ်နေတဲ့အချင်းထောင်တွေဖြစ်နေတဲ့ဟာတွေကို special light ပေါ့နော်တည်တဲ့တစောင်းထုတ်ပြန်သွားဖို့ရှိပါတယ်အဲ့တော့အဲ့တို့လည်းကျွန်တော်တို့စူးစမ်းပြင်ဆင်နေကြပါတယ်ပေါ့နော်နီးစပ်ရာ UN ဖွဲ့စည်းတွေကိုလည်းကျွန်တော်ပူးပေါင်းပြီးမှတတိယနေ့ပို့တယ်ကိုယ်တိုင်ကျူးလွန်ခံခဲ့ရတဲ့ case တွေအားလုံးကိုစုစည်းပြီးမှ signature ကျွန်တော်တို့ပြုလုပ်ရရတော့ရှိပါတယ်ဗျအဲ့ဒါလေးနိုင်ငံကမှာထုတ်ပြန်ပြီးပွဲပို့ပြီးရုံးနေသွားမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ပေါ့နော်
နိုင်ငံရေးအကျဉ်းသားများကိုကြီးဆောက်ရှောက်ရေးအသင်း AAPP ထုတ်ပြန်ချက်အရစစ်အာဏာသိမ်းပြီးခြင်းကနေဒီနှစ်ဖေဖော်ဝါရီလ13ရက်အထိနိုင်ငံရေးနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားရသူ1000ကျော်ရှိပြီးအဲ့ဒီထက်ကလူ9000နီးပါးကတော့ထောင်ဒဏ်တွေချမှတ်ခံထားရပါတယ်စစ်ကောင်စီကတော့ AAPP စည်းရင်းတွေကချက်ကားထားတဲ့စည်းရင်းတွေဖြစ်တယ်လို့ဝေဖန်ထားပါတယ်ခင်ဗျာ
ထာကတော့ဘိတ်အချင်းတော်ကနေနိုင်ငံရေးအချင်းသားအပါအဝင်အချင်းသားတွေကိုရွှေ့ပြောင်းပေးနေတဲ့သတင်းကိုကိုစော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လိုက်ပေးမယ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ14ရက်ဗုဒ္ဓဖူးညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဦးကျော်စန်းသားရဲ့ Editor နဲ့ဆွေးနွေးခဲ့အစီအစဉ်ကိုတင်ဆက်ပေးကြပါတယ်အချိန်မြင့်လာနေတဲ့ရခိုင်တိုက်ပွဲကိုအခုအချိန်ထိတရုတ်ကကြားဝင်စစ်ဆန်နိုင်ခြင်းမရှိသေးပါဘူးရှမ်းမြောက်မှာလိုမျိုးအောင်းအောင်းမြင်းမြင်းစစ်ဆက်ပေးနိုင်မှုအတွက်ဘလို့မျိုးအခက်အခဲတွေရှိနေပါသလဲရှစ်ဆက်ပြီးတော့ဘလို့ဖြစ်လာနိုင်ခြေတွေရှိပါသလဲဆိုတာကိုဒီသတင်းဘက်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စန်းသားကိုမမြတစင်အောင်ကအမေးမြန်းတင်ဆက်ထားပါတယ
်မင်္ဂလာပါဥကျော်စန်းသားရှင
်မင်္ဂလာပါအမျိုးရှင်
အခုဆိုရင်ဒီရခိုင်ဒေသမှာတိုက်ပွဲတွေကပြင်းထန်နေပါတယ်ပေါ့နော်ပြီးတော့အေးအေးကလည်းမြောက်ပိုင်းဒေသတချို့သိမ်းထားတယ်ပေါ့ရှေ့အလားလားဘလို့ရှိပါမလဲ
ပြက်ပြက်သားသားပြောဖို့ခက်ပါသေးတယ်အေးကတော့ဆက်ပြီးတော့သူတို့သိမ်းပိုက်ဖို့ကြိုးစားမှာပဲထင်ပါတယ်အခုမြောက်ပိုင်းနေမကဘူးအလဲပိုင်းလို့ပြောရမယ်ဒီကြောက်ဖြူတို့ဂျန်ပြဲကျွန်းတို့ဘာလို့သူတို့ကဥတည်ပြီးတော့လှုပ်လှန်နေတာတွေ့ရပါတယ်ဆိုတော့အဲ့တိုက်ပွဲအခြေအနေကတော့ပြီးအောင်မယ်မဟုတ်သေးပါဘူးအဓိကတစ်ခုကနောက်တစ်ခုကဒီခိုင်ပြဿနာကနိုင်ငံတကာရဲ့ပါဝင်ပတ်သက်မှုအထူးသဖြင့်အိန္ဒိယနိုင်ငံတွေရဲ့ပါဝင်ပတ်သက်မှုပေါ့လေအိန္ဒိယဆိုတာဟိုဘက်အစ်ဘက်အိန္ဒိယတရုတ်ရဲ့အိန္ဒိယရဲ့ဘင်္ဂလားဒေ့ရှ်ရဲ့သူတို့ရဲ့ပါဝင်ပတ်သက်မှုလည်းရှိနေတဲ့အတွက်ကြောင့်ဒီဟာပို့ပြီးတော့ဆုတ်ထွေးနိုင်ပါတယ်နောက်စိတ်မကောင်းစရာအကောင်းဆုံးကတော့ပြည်သူလူထုရဲ့ဒုက္ခရောက်တဲ့ကိစ္စပါပဲဆိုတော့ဒီကိစ္စတွေကဆက်လက်ပြီးတော့ရှိနေအောင်မယ်ဆူဆူခရစ်တီဖြစ်နေဦးမယ်လို့ယူဆပါတယ
်ဟုတ်ပါတယ်ဒီလိုဒီတိုက်ပွဲတွေကြားမှာဒီပြည်သူလူထုကတကယ်ကိုပဲအတိတ်ဒုက္ခနဲ့ကြုံနေရပါတယ်တော့ဒီနယ်မြေတွေကိုစစ်ကောင်စီဘက်ကနေပြီးတော့ပြန်ပြီးတော့သိမ်းနိုင်မယ့်အလားအလာရှိပါလား
ပြန်သိမ်းနိုင်မယ့်အလားအလာတော့လောလောဆယ်မတွေ့ရသေးပါဘူးစစ်ကောင်စီပြန်သိမ်းယုံလှောင်းနဲ့လည်းပဲဒီအထူးသဖြင့်ပြည်သူလူထုရဲ့ဒုက္ခတွေကပြည်လည်သွားမှမဟုတ်ဘူးထင်ပါတယ်ပြည်သူလူထုတွေကတော့အခက်အခဲတွေတနင်္လာနေ့မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်သူတို့ကတော်တော်လေးအခက်အခဲကြုံနေရမှာပါပဲ။ဘယ်စစ်မဆိုစစ်ပွဲတစ်ခုဖြစ်လိုက်ပြီဆိုရင်ပထမဆုံးဆုံးရှုံးရသူကတော့ဝင်းနာလူစားဆိုတာလူစားပထမဆုံးလူစားကတော့ပြည်သူလူထုပါပဲ။သူတို့ကတော့မြေစာပင်ဖြစ်ရတာပေါ့လေ။ဆိုတော့စစ်မဖြစ်လို့လည်းမရဘူးလားဆိုတော့စစ်ဆိုတာကလည်းနိုင်ငံရေးအဖြစ်မပြေလည်နိုင်တဲ့အတွက်ကြောင့်နောက်ဆုံးစီးရဲဘက်ကိုကူးပြောင်းသွားရတာဖြစ်ပါတယ်ဆိုတော့အဲ့ဒီကြမှာလည်းနိုင်ငံရေးပြဿနာပြည်လည်မှုမရှိသမျှကတော့စစ်ကတော့လွယ်ဖြစ်နေဦးမှာပဲဆိုတော့ပြည်သူကတော့ဆက်လက်ပြီးတော့ဒုက္ခနဲ့ကြုံရအောင်မှာပဲထင်ပါတယ်သူတို့ကကုန်စည်နှုန်းကြီးမြင့်တယ်ဟိုအိမ်မလုံးကြုံဘူးအဆဲဟိုအိမ်မလုံးကြုံလို့ဒေသခြားတွေကိုထွက်ပြေးရတာတွေအဆောက်အအုံကြုံရပါတယ
်ဒီအရှိမပေါ့ရှမ်းမြောက်ကိစ္စမှာတော့တရုတ်ကနေပြီးတော့ဂျာဝင်ပြီးတော့ဆက်ဆက်ခဲ့ပါတယ်ဒီရခိုင်ကိစ္စမှာရောတရုတ်သဘောထားဘယ်လိုရှိပါလဲ
တရုတ်ကလည်းဆက်ဆက်တယ်ဆိုတာပထမတစ်ခါကျွန်တော်တို့ပြောခဲ့ရတယ်တရုတ်စံမကြီးကဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကိုဒါကာမှာတွေ့တယ်တွေ့ပြီးတော့အေးအေးနဲ့စစ်ကောင်စီနဲ့ဖြစ်နေတဲ့ကိစ္စကိုပြည်လဲအောင်သူတို့နှိမ့်နိုင်နေပါတယ်နော်အဲဒီတော့အသူတို့နှိမ့်နိုင်ရတဲ့ရည်ချက်ကလည်းပဲဘင်္ဂလားဒေ့ရှ်ကရောက်ရှိနေတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေခိုင်မဲ့ကိုပြန်သွားနိုင်အောင်သူတို့ကြိုးပမ်းနေပါတယ်ဆိုတော့ပြောတယ်ဆိုတော့ကျွန်တော်ပြောခဲ့သလိုပဲသိတော့အတိတ်ပဲမရှိဘူးခေါ်လေဟိုမှာရှိနေတဲ့ဒေသခံတွေတောင်နေလို့မရတဲ့အချိန်မှာသူတို့ကိုပြန်သွားလို့ရနိုင်အောင်တရုတ်ကစစ်ဆက်ပြနေဆိုတော့သိအိပယ်မရှိဘူး။အဲ့ဒီနောက်ပိုင်းမှာတော့တရုတ်ရဲ့စစ်ဆက်ဖို့ကြိုးပမ်းအထုမှုသိမတွေ့ရသေးပါဘူး။တရုတ်တွေလည်းချင်းချင်းစရာအများကြီးဖြစ်ပါလိမ့်မယ်။သူလွယ်လွယ်မင်းတော်ကမင်းနှစ်လုံးတော်တော့ဆိုပြီးတော့အဲ့လိုပြောလို့လည်းရမယ့်အခြေအနေမဟုတ်ပါဘူး။သူတို့တွေလည်းထက်သွင်းစဉ်းစားရတဲ့အများကြီးရှိနေလို့ထင်ပါတယ်ဒီကိစ္စမှာတော့။ဆိုတော့သိပြီးတော့မလွယ်လှသေးဘူးလို့ပြောရမှာပါ။
အဲ့တော့ဒီရခိုင်နဲ့ရှမ်းမြောက်ကိစ္စနဲ့ကြားမှာဘာကွာလို့ပါလဲ
အဓိကအဲ့ဒါပေါ့ရှမ်းမြောက်ကတရုတ်တနိုင်ငံနဲ့သာအဓိကအဖြစ်ပါဝင်ပတ်သက်တယ်ရှမ်းမြောက်မှာတရုတ်ရဲ့ influence others from မူစနိုင်တဲ့ဆိုတာကိုအမေရိကန်နဲ့လက်ခံတယ်နိုင်ငံတကာလည်းသဘောပေါက်တယ်ဒါဟာသူတို့ရဲ့ backyard လို့ပြောတာပေါ့သူတို့ရဲ့ channel ခံဝင်လို့ပဲပေါ့သူတို့လူမျိုးရေးတစ်စိတ်အရေးကြီးတဲ့နေရာဖြစ်တယ်ဆိုတာတရုတ်ကဝင်ဆွဲတာကိုသူတို့ကသိပြီးတော့
ပြင်းပြင်းထန်ထန်မပြောကြပါဘူးဒါပေမဲ့ခိုင်လို့နေရာမျိုးမှာလည်းပဲတရုတ်ကတော့စူးအကျိုးစီးပွားတွေအများကြီးရှိတယ်ဒါပေမဲ့တရုတ်အကျိုးစီးပွားတစ်ခုလည်းမဟုတ်ဘူးဒီဘက်ကအိန္ဒိယအကျိုးစီးပွားလည်းရှိတယ်တရုတ်ကတော့တရုတ်ပြည်ကနေပြီးခိုင်ကိုလာပြီးတော့အဲ့ဒီအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်လူကျင်တယ်တရုတ်ရဲ့ကျောက်ဖြူရင်းနဲ့စစ်ကမ်းတို့ဒါထူးစီးပွားရေးဇုန်းတို second loop of the Premier, now India, Yamati Bolly, now be your Thailand, any language of those 72 church in the whole Vietnam, 22 church in Israel, to learn about those swimming in the sea or Israel. There are three people on Malaysia. I didn't know China, Bangladesh, and through her. See why I looked him at his sweet at Long Gazovi swimming at a Thai senator state, tell her to Matilda. So, Dikaja Malawi, China, or the Nidibon Pathet, Israel. The other thing is to train Israel. They looked at Nang and there, Cesar Lulem, Chen and Gusu at the Boba. Samuel Guras, Lupio and Yamawa. So, I looked, you got the Petra Lugin, Lupio in Lever, E. Dreadcha, Sinazari, Rubecha, Riches Yares in Israel.
ดาตอเรเตยกตะแลอะแค่จองมาเนียลุอีซาวะเรดาใบแม้คุณน่ะเปียวเรอณีทาสวยเตยกเยอโจซีบัวยะไขมาอะหมายีชีณีบาเรอะแกโลบ่ดีเตยกเยอโจซีบัวโหอามาคันเจไม่ชีรอบูลุตรุอะเมียนลายเตะแพกกะณีปิรอสิกกองซีโหตะแพกตะอาเปียปิรอเอเอโหฉิมงไนล่ะเอเอโหฉิมงไลลุก็ตรุอโจซีบัวกะเมียนดาญิญญันติญซอมล่ะ အဓိကအဖြစ်ကဘသူနိုင်တဲ့ဘသူရှုံးနေဆိုတာတော့တေယုကသူ့စီပွားရေးလို့ဘုရားစတေဘီလ်တီတင်းငင်မှုကိုလိုချင်တယ်မြန်မာတပီလုံးမှာသူဘသူကတင်းငင်မှုကိုထိနိုင်မလဲဆိုတာသူကချင်းချင်းပြီးတော့ကြည့်နေတယ်ဆိုတော့စစ်ကောင်စီကအတန်ရသွားလဲစစ်ကောင်စီကသူအပြေဝရုံနာမဟုတ်ဘူးစစ်ကောင်စီကလည်းပဲတေယုကိုရုံနာမဟုတ်ဘူးတင်းနေလိုက်တဲ့သူကပြည်တော်စုနဲ့တောင်းဝန်လှော်လိုက်ဘုံဘုံကြီးမြောင်းလိုက်ပြောတ sem ni dua orang macam, ayat kita ni apa ayat pun ada macam, guna meja meja macam kau yang, ini aku cemong boleh sekarang siap pungau biar dia juga pilih memang bau, ayat pilih apa, pilih pungau pilih juga lama tawar tinggi dalam malah, macam itu barulah, ini orang lekam lah, dia juga memang biar lebih aja, so ada lepas ni ayat ni aja, tu dah tahu.
กูนี่เป็นเนี่ยสราวเราเท่าที่มีอายุเท่าไหร่ที่เราเท่าท่าห้องเราเลยจำเป็นลีลาจีมีอายุอะไรดีเช่นนี้พอมาพอว่าอินเดียเนี่ยเราถ้าดิบังลาเดชหรืออินเดียหรือว่าบลูทบอทันสิบอะไรเออพออินเดียเลยเว้ยดีกว่าอินเดียพอเลยอินเดียเราเต็มเนี่ยจำเป็นเช่นเดียวเดียวเนี่ยอินเดียเนี่ยมีมานานตัวพอฮะมุกวาระมาดีกว่าเช่นกันหรอมีมานานดี India ya jangan bercet ya, tu juga ada agak lama macam ayam buaya bercet. India ya mubara. Ada yang India di demokrasi sejak mula pada zaman masyarakat naulah, ada agak canggih. Naru apa pada zaman masyarakat ini, ni mana yang sekarang sekarang tu juga lama baru tu juga tumbuh lagi opsi dalam masyarakat India ni yang suhi ni. So India alah ber, tu juga ber, tu perkutir lah hubah jila kini ya baris. So orang orang ini ya sekarang si pipi bahu suara pipi tu red body mu. Yasie itu boleh tu dia keluaran besok punca si mangin itu, tercium yang mana yang opsi sama si mangin itu, anasi esuan itu sedar kebiro, ini baru waktu gium sakit wahu, ini adalah waktu macam apa, ini dikejar nampak tu dia keluaran besok si mangin itu dua, ni ni lalu, begini dia ni kalau cang barang mah Hindu Hindu time ni ni mah barang ini, kalau wahu ini tengok lagi begini ya. India ya keluaran semangat ni harus siap betul ni dalam usus itu pure. So terus terus ni ada India so ada dunia ni. Menurut di sekarang sih tu aku ni lomba ni aku ini so aku nak naik pun ni, macam ni ni dalam usus ni tu. So ada macam bawa ni jangan ni, tapi ni ada macam change juga pada seluruh level. Lepas macam ni mesti berhati seluruh ni. Memang kadang-kadang tidak sesambut lula bisu jauh pion ia wah. Dah India boleh. Bangladesh kalau betul duka dek isa pion. Memang yang ngah duka dek isurah istita kat febilah duri. Bangladesh boleh jauh dah. Di kisah tu ini je. So dia up jambu mai kisah itu ni ni aje. Aje China mahu lupa ini pun. Perfect rights kalau pion. Di bermasa tu kat febilah duri. Pion mabo ni on seluruh ia. Inu a lupa ini cuma buat blog background apa wengel. Baru ni lepas sebab. Tu terus ni saya buram jauh. သူတို့ကောင်းကောင်းမထားပါဒါပေမဲ့အဲ့အချက်လေးတွေကိုယူပါဒီလိုညာတို့မောင်းထုတ်ခဲ့တဲ့အထက်မှာဗမာစစ်တပ်ကအဓိကဆိုတာသူတို့ဟာဘယ်လိုပတ်သက်ခဲ့လဲဆိုတာစစ်စစ်ဖို့ပြောနေဆိုတော့ဘင်္ဂလားဒေ့ရှ်အတွက်လည်းပဲတော်တော်အရေးကြီးတဲ့ကိစ္စဖြစ်လာပါတယ်တကယ်ကြီးဟာဆိုတော့ဒါတွေဟာတရုတ်ပါဝင်ပါဝင်ပါတရုတ်နိုင်ငံနဲ့မဟုတ်ဖဲနဲ့ပြည်နာနိုင်ငံတွေကပတ်သက်နေတယ်ဆ ကွတ်ဖွဲ့ရတဲ့အဓိကယူချက်ကိုတရက်ပြောရင်ဆိုအိမ်မှာတရုတ်ရောမိုးလာမှာဟိုတားတာပါပဲတရုတ်ရောမိုးလာမှာကိုအမေရိကန်မလိုလာဘူးတရုတ်ရဲ့ပြိုင်ဘက်ဖြစ်တဲ့အိန္ဒိယကိုလည်းပဲအဖို့ကြီးတယ်အိန္ဒိယသမုဒ္ဒရာအဓိကလူငယ်ရေးအတွက်ဖြစ်တယ်ဆိုတော့တရုတ်ကအိန္ဒိယသမုဒ္ဒရာကိုခင်ဗျားသိရင်ထွက်ပေါက်လို့ခုလုပ်လာတာဟုတ်အစတုန်းကတရုတ်ဟာ
မလကာရေလကြာကဒီပတ်ထွက်ရတယ်ဒါပေမဲ့အဲ့မလကာရေလကြာကိုဒီဘက်ကပိတ်လိုက်နိုင်ရင်တရုတ်အတွက်ထွက်ပေါက်ဟွာဖြစ်သွားမယ်နောက်ပြီးတော့ဒီခိုင်ကနေပြီးတော့ကုန်းလမ်းနဲ့ဆက်ပြီးတော့တဲ့ပို့ပြီးတော့လွယ်ကူရဲဆိုပြီးတော့အဲ့ဘက်ကိုလှုပ်လာတာဆိုတော့ဒီဘက်ကိုအဓိကစံကြည့်ရင်လိုဟန်တားကြည့်လို့လည်းပဲကွတ်အဖွဲ့ကိုဖွဲ့ထားမှာအဓိကရွေးချက်ပါဆိုတော့
အမေရိကန်အားရတဲ့ဟိုစိတ်ပြီးတော့အေးလေးထားပြီးစောင့်ကြည့်နေမှာပဲဒါပေမဲ့လောလောဆယ်မှာတော့အမေရိကန်ဟာတရုတ်ကသိလုံလုံကဲကဲဖြစ်မလားသိရင်တော့စိတ်ပြောမှာမဟုတ်ဘူးဘာကြောင့်လဲဆိုတော့သူ့မှလည်းသူ့ကိစ္စနဲ့သူအလုံးမအားနိုင်လက်မလန်နိုင်ဖြစ်နေတဲ့အတွက်ကြောင့်တကယ်ကြောင့်လို့သူအဓိကပြောမှာမဟုတ်ပါဘူးတရုတ်နဲ့ထိတိုက်ဖြစ်နေကြလဲဟိုတိုင်ဝမ်ကိစ္စကိုပဲသူဥတီပြီးတော့ Rotum Janame, India Babu Lamnes, and a young Levetu, I think, to give them out. Power water with a chin in Sinan Lutima.
A good tea, tomorrow a good leshy chin, Yanibo, she, ma'am, your Jimmy, so in Sunda Gablu Piela Namale.
Ah, Sunda Garo, PVP, Mamia, Mira, Mumwawa, Pinivare. Dama, the Kabama Pida, Yakin, Yigin, Lolozema, Russia Kisaro, Ukraine Kisaro, Dashi Levan Gaza. မှာဖြစ်နေကိစ္စဒုလူပဲပေါ့သူတို့လည်းဝါတာတာနဲ့ဆက်ပြီးတော့ကဘာဆောင်ရရဆိုဒီခိုင်ပြဿနာမှာလည်းပဲဒီလိုပဲပြောမှာဖြစ်ပါတယ်မြန်မာနိုင်ငံတနေငံလုံးရဲ့အခြေအနေကလည်းမတည်မြဲဘူးဖြစ်လာနိုင်တာကတော့အခုဆိုလို့ရင်ချင်းတို့နောက်ပြီးတော့ကရင်တို့အားသူတို့ဒေသအုပ်ချုပ်ရေးကိုပဲအုပ်ချုပ်ရေးဆွဲပုံစံမျိုးနဲ့သူတို့လုပ်လာကြတယ်သူတို့ဒေသအုပ်ချုပ်ဖို့အတွက်အဲဒီဟာဒီ ပြည်တော်စုတစ်ခုလုံးဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်ဖို့တဲ့အခြေအနေမှာပါဝင်လာမဲ့ဆွဲပုံစံမျိုးနဲ့လုပ်နေရတယ်ဆိုတော့အေးအေးကလည်းပဲစစ်ကောင်စီကဘလောက်ဖိဖိတရုတ်ကစစ်ကောင်စီကိုလုံးလုံးပုံအပ်ပြီးပြေးထောင်တော့တော်တော်လေးလက်လျှော့မှာမဟုတ်ဘူးသူတို့အပေါ်စီးရမှသူတို့ပိုင်အပေါ်စီးနဲ့ပိုင်ဖြတ်ပါပေါ့ဆမ်းမြောက်လဲထူနေလောက်ပဲနည်းနည်းသူတို့ရသွားကိုယ်ကလည်းအဲ Gunalove, Chindo, the Karen Yuma Luzlove, Dulebe, Pine, go through Tinko Nine there, Tiny at Hooti, Elum, you look like my mother, to marry Sisa Pin Leve, Lekan, I met the boys you are, and boy, you are celebrated of Pin in my value. You saw it, nothing.
Okay, about your Sandashan, Gulu Sunni be at Jesus to marry.
There were a time, but.
Yakhain Tai Bwene, Yaika Lana Nek, Yet Jango, Ujo Zanago, Mimia Zenga, Mimia Swinigere, Edidane Swinigan, Season Machine, Akusabiro, Generation C Season Lebe Jamare, Nyamaning Yanga Lungeri Jama, Tanyara, Dreso Mulu Kore, One Night Stand Relation, Jinjemu Kit Salare, Dwet, Lingani Kusa Nine Yogari, Pipo Lana Nelu, Jama Ibina Shiniga, Three Bebare, Dilomio, One Night Stand Relation, Gulome, Lusegutare, Drio, Lone de Drio, Lingani Kusa Nine Yogari, Epin, Lula at the Sujurigu, Shamshana, Parigo, Titati Madale, Generations, the break that Valentine's Time Day, a two season in the Dijau Yarigu, Piopia Naimo, Sejo Tane, Lunga Sayapinashin, Dauda Yeranane, Makinli Sakapio Tabare.
Hey, Jensiroi, did you remember Valentine's Day address at 2 seasons in a Lungini Jarima, a young Yvan Sunny, ONS Lucore, one night stand relation in town with Yogu, News of Buane, Lima Sanya, Jemma, Dinash and Diago Picotare, to buy your Nesra, Natangiana.
A diga attending a pago di tadene, so ye, English Lucy, Najmaro, my body, my rights look horrible. So go ye cookanane, but the ye, cook at some pitcher chap and go in shia me, a two three valentine's see matago di tadene, no, at him a pari pale, so ye, no cook at linses and limses and busago, who are that go some pit, chet chap and go in shia, no cookan up. About my little mate, the yardy go, go got some pitch up and go and she a come out, do me other name, be or go go. No, the change out damn you. A pion in a PRB, I'm you. A she lie in tomorrow, my no pure bank when she, eh? Hello, no pure ago let a pataga, these are my bob. Woman, I pin. A day in Haru, no chinny jarabe, don't the last she may be, tiny little lay your beba. Look, your lacre come out. Go out, send the pitted on my cans, I am. No, so ye, and I wrote Sindhu Pitti who ate a jamulum lobias in a loop, your bank when she a loop your ago to pack a lisa me. Melisa when it then looked at so ye, at a reflect paper, no? Ate a jamulo, a Jesus and ego, the chapter reasons are the me, but so even let I say my body, my rights. So I lay, not a go out of cocoa, cupaluca, guemele, so any lily, yero. Alumeri, the tate marello.
ONS လို့ခေါ်တဲ့ one night stand relation ရဲ့နောက်ဆက်တွဲဆိုးကျိုးတွေအောင်ပါရရှိနိုင်လဲ
တကယ်တော့ one night stand မှာအဓိကဆေးပူရတာတွေအချက်တွေအများကြီးရှိရဲ့အဲဆိုနံပါတ်1ကတော့ပါလဲဆိုရင်အခုမှတွေ့ပြီးရောသူ့ရဲ့နောက်ကျောင်းရဆိုရင်ကိုမသိဘူးသူ့ရဲ့လင်ပိုင်းဆိုင်ရာအမူကျင့်နေတာဘယ်လိုရှိလဲဆိုတာမသိရအခါမှာအဲ့ဒါကိုကိုကအကာအကွယ်ကွန်တုံးမသုံးမဲနေလိုက်မယ်ဆိုရင်ဒယ်လင်ကတဆင့်ကူးဆက်တတ်တဲ့ပိုးတွေရတတ်တယ်ပေါ့နော် HIV အပါဝင်ပေါ့နောက်တစ်ခုကပါလဲဆိုရင်မလိုချင်တဲ့ကိုဝင်ရနိုင်တယ်ပေါ့ဆိုအဲ့မလိုချင်တဲ့ကိုဝင်ကိုကနောက်ဆက်တွဲဖြည့်ရှင်းရတာတွေကအသက်အန္တရာယ်ထိခိုက်ရတာတွေပါဖြစ်လာနိုင်တယ်ပေါ့နော်နောက်အဲကျမတို့ one night stand ဆိုရင်ငါလဲစမ်းကြည့်လိုက်မယ်ဆိုပြီးလုပ်တယ်လုပ်ပြီးတော့မှဖြစ်ရှိသလိုခံစားရတာမျိုးပေါ့နော်စိတ်ပိုင်းဆိုင်ရာမှာဆိုရင်ဖြစ်နိုင်တယ်နောက်တစ်ခုကကျမတို့အခုမှတွေ့တဲ့လူတယောက်နဲ့ one night stand နေတဲ့အခါကျရင်လိင်ပိုင်းဆိုင်ရာတရားမှုကစိတ်ပိုင်းဆိုင်ရာနှိစက်မှုတွေရောမရနိုင်တာဖြစ်နိုင်တယ်နောက်ကိုကပေါ့နော်မတိလိုက်ဘူးနေလိုက်တယ်ပြီးသွားတဲ့အခါကျမှကိုအတူနေလိုက်တဲ့လူကနော်အသက်မပြည့်သေးတာမျိုးဆိုရင်နောက်ပိုင်းမှာဒါတရားဥပဒေပိုင်းဆိုင်ရာနဲ့ညှိစွန်းနိုင်တာမျိုးရှိရဲ့နောက်ဆုံးတစ်ခုကကျပါလဲဆိုရင်အဲတောက်စရာလည်းကောင်းတယ်ဒါကတော့ဟိုလူတယောက်ရဲ့အပြုတ်အမူသူဘလို့စဉ်းစားတွေးခေါ်လဲဆိုတာမသိဘဲနဲ့နော်သူနဲ့အတူတူနေဖို့အတွက်ကိုအာလုံလိုက်တဲ့အခါကျရင်အတိုင်းချင်းအကြံဖတ်တာလိမ့်ပိုင်းဆိုင်ရာအကြံဖတ်တာဖြစ်နိုင်တယ
်ဒီနောက်ဆက်တွဲပြဿနာတွေမကြုံရအောင်ဆောင်ရွက်ရှောင်ရည်နေပါရီလေဆိုတာကိုလည်းနေကြည့်အောင်မယ
်နော်လူငယ်တွေအနေနဲ့ဒါ one night stand နေမယ်နေမယ်လို့စဉ်းစားတဲ့လူတွေအကာအကွယ်ကွန်တုံးအမြဲတမ်းပါနောက်ဘယ်နှယောက်နဲ့များအကောက်ကွန်ပါပဲရောနေနေလဲနော်ဘာတွေကိုကိုယ့်စီကိုတည်ဆောင်လာပေးနေလဲဆိုတာမသိရခါမှာနံပါတ်1အကောက်ကွန်တော့အမြင်တော့မှနောက်ဒီမလို့ကျင်တဲ့ကိုဝင်ကိုကောက်ကွန်ဖို့အတွက်ဆိုရင်ကွန်တုံးအပါဝင်အဲဒီကွန်တုံး plus ပေါ့နော်တရေသားစိမျိုးမျိုးပါတုံးတင်နေနော်ဟိုအတူမနေခင်ကတည်းကကိုယ်လင်ပိုင်းဆိုင်ရာပြုတ်မှုမှဆိုရင်ဘာတွေကိုလိုက်ရောနိုင်လဲဘာတွေကိုဖြင့်ကိုမလုပ်ချင်ဘူးဆိုတာအစကတည်းက boundary ချပြီးတော့ပြောရမယ်ပေါ့နော်အဲ့လိုပြောပြီးတော့ညှိနှိုင်းနေတဲ့အချိန်မှာတော့ဟိုဘက်ကကိုယ်မလေးစားတဲ့အမျိုးပြလာပြီဆိုရင်ရှေ့ဆက်မတိုးပါနဲ့ဘာလို့ဆိုသူဒီကိုယ်စကားပြောနေတဲ့အချိန်မှာတော့ကိုယ့်ရဲ့စိတ်ဆန္ဒကိုမလေးစားရင်ကိုတကယ်ဒီ one night stand လုပ်နေတဲ့အခါမှာဆိုရင်လည်းသူဒီရှေ့ဆက်တိုးမှာပဲကိုမကြိုက်ပဲနဲ့နော်အဲ့ဒါဒီဒါကိုအတွက်အနေရများတယ်အဲ့ဒါဒီငယ်ပိုင်းဆိုင်ရာအကြံဖတ်ခြင်းဖြစ်တယ်။နောက်လူငယ်ချားထဲမှာအရက်စေးအလွန်ကျွံသုံးဆွဲတာတွေပေါ့နော်။ဆိုတော့ကိုကအရက်မတောက်ထားခင်အချိန်တွေမှာဒီဆုံးဖြတ်ချက်ကိုချခြင်းမှာချမယ်။ဒါပေမဲ့အရက်ရဲ့ influence အောက်ရောက်သွားပြီးစေးရဲ့ influence ရောက်ရောက်သွားပြီးဆိုရင်ကိုတာမန်အချိန်မှာမချတဲ့ဆုံးဖြတ်ချက်တွေအဲ့အချိန်မှာချကောင်းချသွားလိမ့်မယ်။အဲ့တော့ချောင်းမလို့အဲ့ဒါဒီကိုအလွန်ကျွံသုံးဆွဲတာတွေကိုသတိထားပါ။နောက်ဒီကိုပင်နားမှာရှိနေမယ်ဆိုတာကိုကိုရင်းနှီးရဲ့လူတစ်ယောက်ကိုတော့ပြောထား။ဘာလို့ဆိုဒီစိမ်းတယောက်နဲ့ one night stand နေတဲ့အခါမှာဘာဖြစ်သွားနိုင်လဲဆိုတော့ဘူးမှမသိဘူးပေါ့နော်ဆိုတော့ဟိုတကယ်လို့ကိုကအနိုင်ကျင့်တာခံလိုက်ရတယ်နော်ဒီလူနဲ့နေနေနဲ့ကြောက်လာတယ်ကိုအဲ့ကနေပြီးတော့ရုံးထွက်ချင်နေဆိုရင်ရင်းနေတဲ့လူတယောက်ကိုပြောထားနော်ဒီ code word လေးထားထား message ပို့လိုက်တာပဲဖြစ်ဖြစ်ထားအဲ့ခါကျရင်ကိုကဒါအကြောင်းပြချက်ပေးပြီးရှောင်ထွက်လို့ရတယ်နော်နောက်တစ်ခုကကျတော့ဒီ ကိုက one night stand ကိုနော်ခဏခဏလုပ်နေတဲ့လူမျိုးပဲဖြစ်ဖြစ်တစ်ခါပဲလုပ်တဲ့လူပဲဖြစ်ဖြစ်အဲ့လိုငါတစင်ကူးဆက်တဲ့ပိုးတွေကိုပုံမှန်အမြင်စစ်ပါအဲ့ဒါဒီကိုကိုကိုကာကွယ်တာလည်းဖြစ်တယ်လို့မျိုးကိုနဲ့အတူနေတဲ့တစ်ဖက်သားကိုကိုကကာကွယ်ပေးပြီးသားလည်းဖြစ်တယ်ပေါ့နော်ဆိုတော့ဒါ one night stand တော့ဆိုရင်ဒီຢာလေးတွေကိုတော့လုပ်တဲ့နဲ့နော်သတိထားတဲ့နဲ့ဆိုရဲဟာလေးကိုကျွန်မအဲ့ဒါလေးပြပြချင်ပါတယ်
ကေဂျန်စီတို့ရေဒီတစ်ပတ် Valentine's Day အတွက်အထူးစီစဉ်ရတာတော့ပဲเนาะနောက်ပတ်တွေကြာလို့ရှိရင်လည်းလူငယ်တွေအတွက်မျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်ပြီးတော့အလင်းတင့်တယ်လို့ဖော်ပြပေးသွားဖို့ရှိတာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမီနဲ့เนาะတတ
မခင်လေးရဲ့ Valentine's အထူးစီစဉ်မှာရှင်အခုဆက်ပြီးတော့အကစားခံတာကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုက Las Vegas မြို့မှာကစားတဲ့ Super Bowl Final မှာတော့ Kansas City Chiefs အသင်းကအနိုင်ရပြီးတော့ပိုဆွဲသွားပါတယ်မာရသွန်ပြိုင်ပွဲတွေမှာကမ္ဘာစံကြီးတင်ထားတဲ့ကင်ညာနိုင်ငံကနာမည်ကြီးမာရသွန်အပြေးချန်ပီယံကွယ်လွန်သွားပါတယ်ဒီလိုသတင်းတစ်ပတ်အတွင်းကအကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ဆက်ထားပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အမေရိကန်ရဲ့လူကြိုက်အများဆုံးအားကစားပွဲဖြစ်တဲ့ Super Bowl လို့ခေါ်တဲ့ American Bowl Final ကိုတော့အနည်းငယ်လေးက Las Vegas မြို့မှာကစားခဲ့ကြပါတယ်ဒီနေ့ Super Bowl 58 Final မှာတော့မနေ့ကလက်ရှိ Champion Kansas City Chiefs နဲ့ San Francisco 49ers တို့ဘောလုံးခဲ့ကြပြီးတော့ Kansas City Chiefs က25မှတ်22မှတ်နဲ့အနိုင်ရပြီးတော့ဘိုးဆွဲသွားပါတယ်အမှန်ပေါ်တဲ့အတွက်မှာနှစ်သင်းစလုံးအကျိန်းနဲ့ဖြစ်ပြီးတော့16မှတ်စီတည်ဖြစ်နေတာကြောင့်အချိန်ပိုကစားကြတာမှာ San Francisco အသင်းကနောက်ဆုံးဆက်ကမိုင်းအလိုအထိ3မှတ်အသာနဲ့ဦးဆောင်နေပြီးတော့မှနောက်ဆုံးမှာ Kansas City အသင်းဘက်ကတက်ရှောင်းရပြီးတော့25မှတ်22မှတ်နဲ့နိုင်ရပြီးတော့ပိုဆွဲသွားတာဖြစ်ပါတယ်အခုလို Kansas City Chiefs အသင်းအနိုင်ရသွားတာကြောင့်သူတို့ဟာ Lombardi Supla ကြီးကိုလည်းနှစ်နှစ်သက်သက်ရသွားခဲ့ပါတယ်တဟာ2004နဲ့2005ခုနှစ်က New England Patriots အသင်းနှစ်နှစ်သက်တိုက်ဘိုးဆွဲပြီးတဲ့နောက်ပိုင်းမှာလက်ရှိ Champion အသင်းအနေနဲ့ပထမဆုံးအချိန် Champion ဘွဲ့ကိုကာကွယ်နိုင်လိုက်တာလည်းဖြစ်ပါတယ်။ Super Bowl Final ပွဲနဲ့ပတ်သက်ပြီးတော့အားကစားပရိသတ်တို့ဖြစ်တဲ့ဥက္ကုကိုတော်ရဲ့အမြင်ကိုမေးကြည့်ထားပါတယ်
။ပွဲကတော့တကယ်တမ်းကတော့ဘာတည်းများကြားတည်းများသူတို့ရဲ့ရည်ချင်းနဲ့ကစားပုံကစားနည်းနဲ့ကစားကွက်တွေနှစ်ဖက်လုံးကချင်းကြီးပါတယ်နော်။Kansas ကတော့ပို့ပြီးတော့ဟို Chief တွေကတော့ပို့ experience ရှိတာပေါ့ Chief ရဲ့ quarterback Patrick Mahomes ကမနစ်ကလည်းနိုင်ထားပြီးသားအဲ့မတန်ခင်တနည်းမနစ်ကလည်းသူက final တက်တဲ့ Chief ရောက်ကောင်းကစားထားဘူးသားဆိုတော့သူကပို့ပြီးတော့ San Francisco အသင်းက quarterback Brock Purdy ထဲတော့သူကနည်းနည်းပို့ experience ရှိတယ်ကစားဖို့ကစားနည်းပို့နည်းနည်းတည်သက်တဲ့အကျန်းခံနိုင်တယ်ဆိုတော့ချိန်ကိုတုံးချတတ်တဲ့ဒီ quarterback တွေနဲ့အတင်းတွေကသူတို့အဲ့လိုတိုက်တိုက်ဖြစ်လာပြီးဟိုချိန်ကြီးလာပြီးဆိုလို့ရှိရင်နောက်ဆုံးကြံတဲ့အချိန်ကိုကိုကဘလို့အတုံးချနိုင်တယ်ဆိုတဲ့ပုံမှာအတုံးချတတ်တဲ့လူကနိုင်တာများပါတယ် Chief ကတော့ပို့ပြီးတော့ခြေတာတယ်လို့ထင်ရပြီးမြဲဗားတပြန်ကြားတပြန်မြဲနောက်ဆုံးကံလေးလည်းပါတဲ့အချိန်တုံးချမုံလေးနဲ့ဒီ quarterback ရဲ့ဆုံးဖြတ်ချက်မှန်ကန်မှုကြောင့်
ဒီနေ့ Super Bowl Final မှာထူးခြားတာကတော့ Kansas City အသင်းမှာပါဝင်ကစားတဲ့ Travis Kelce ဟာကမ္ဘာကျော် Pop ဆိုတော့ Taylor Swift ရဲ့ချစ်သူဖြစ်တာကြောင့်ဒီပွဲကို Taylor Swift ကိုယ်တိုင်လည်းဂျပန်နိုင်ငံမှာဖျော်ဖြေပွဲအပီကိုပိုင်ချက်လေးနဲ့ပြန်လာပြီးတော့အားပေးသွားခဲ့ပြီးတော့ပွဲပြီမှာလည်းကိုယ်နဲ့ကိုယ်ဆင်းပြီးတော့သူ့ချစ်သူနဲ့အတူအောင်ပွဲခံခဲ့တာကိုလည်းတွေ့ခဲ့ရပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့အာဖရိကနိုင်ငံများဖလားဘောလုံးဘက်မှာတော့ Asian Ivory Coast အသင်းကနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။နောက်ဆုံး Final ကိုတနင်္ဂနွေနေ့ကကစားကြတာမှာ Ivory Coast အသင်းက Nigeria ကို2ဂိုးတကိုးနဲ့နိုင်ပြီးတော့ဘိုးဆွဲသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့တကယ်တော့ Ivory Coast အသင်းဟာ Asian ဖြစ်တယ်ဆိုပေမဲ့လည်းအုပ်စုပွဲစဉ်တွေတုန်းကတပွဲနိုင်နှစ်ပွဲရှုံးနဲ့အုပ်စုတတိယပဲရပြီးနောက်တစ်ဆင့်ကိုတက်ခဲ့တာပါ။အဲ့လိုအုပ်စုတက်တရပဲရခဲ့တာကြောင့်ပြိုင်ပွဲအတွင်းမှာပဲနီးပြဂက်ဆက်ကိုထုတ်ပြီးတော့လက်ထောင်နီးပြ Atmosphere ကိုယာယီနီးပြခံပြီးတော့ဆက်ကစားခဲ့တာပါဒါမဲ့လည်းအုပ်စုတက်တရနဲ့ရှုံးထွက်အဆင့်ကိုနောက်ဖေးပေါက်ကနေတက်ခဲ့ရတဲ့ Ivory Coast အသင်းဟာ Final အထိတက်ခဲ့ပြီးတော့အုပ်စုပွဲတုန်းကတကူးကိုမရှိနဲ့ရှုံးခဲ့တဲ့ Nigeria နဲ့ပြန်တွေ့ခဲ့တာပါ Final မှာတော့ Ivory Coast ဟာနောက်ကနေလိုက်ကစားခဲ့ရပေမဲ့ဒုတိယပိုင်းမှာတွင်းတဲ့နှစ်ဂိုးနဲ့နောက်ဆုံးမှာနှစ်ဂိုးတကူးနဲ့နိုင်ရသွားခဲ့ပါတယ်Ivory Coast အတွက်အနိုင်ဂိုးကိုတော့ Cancer ယောဂါကနေဆေးကုပြီးတော့မနစ်ကမှပြန်ကောင်းလာခဲ့တဲ့ Dortmund Tyson Sebastian Haller ကသွင်းပေးခဲ့တာဖြစ်ပါတယ်။ အခုလို Ivory Coast အသစ်နိုင်ရသွားတဲ့အတွက်လည်းအင်ရှင်ပြိသက်တွေအကြီးအကျယ်ကိုအောင်ပွဲခံနေကြပါတယ် Ivory Coast ယာယီနီးပြ MS Faye ကတော့
j'arrive même pas à mesurer ma joie franchement je suis c'est énorme
ကျွန်တော်အနေနဲ့ကစားသမားဘဝကအနိုင်ရဖို့အတွက်စိတ်ကူးရင်ခဲ့ဘူးပေမဲ့အနိုင်မရခဲ့ပဲယာယီနီးပြဘဝနဲ့ကြာမှအနိုင်ရခဲ့ပြီးအဲ့ဒီအတွက်လည်းပြောမပြတတ်အောင်ဝမ်းသာမိပါတယ်ပြီးတော့ဒီပြိုင်ပွဲကတကယ့်ကိုထူးခြားလာပါတယ်ဒီပြိုင်ပွဲကစဲတဲ့ရင်ဖို့ဖြစ်စရာတွေအများကြီးရှိခဲ့တယ်လို့အလှည့်အပြောင်းတွေလည်းအများကြီးဖြစ်ခဲ့ပါတယ် Ivory Coast အနေနဲ့ဒီပြိုင်ပွဲအတွက်ဂုဏ်ယူနိုင်တယ်လို့ထင်ပါတယ်ပြိုင်ပွဲကလည်းတကယ့်ကိုကောင်းပြီးအန်အားတင်စရာတွေအလှည့်အပြောင်းတွေအပြည့်နဲ့ပါအာဖရိကနိုင်ငံများဖလားကိုဒီလိုအဆင်မျိုးနဲ့ကျင်းပနိုင်အောင်စီစဉ်ခဲ့တဲ့ကျွန်တော်နိုင်ငံအတွက်လည်းဝမ်းမြောက်မိပါတယ်
အခုလို Ivory Coast အသင်းအနိုင်ရသွားတဲ့အတွက်ဒါဟာ2006ခုနှစ်ကအင်ရှင်အီဂျစ်အသင်းအနိုင်ရပြီးတဲ့နောက်အင်ရှင်ပြလက်ကန်ချင်းပါတဲ့အသင်းတွေပထမဆုံးအချိန်ပြန်ပြီးတော့အနိုင်ရတာဖြစ်ပါတယ်ခင်ဗျာအာဖရိကမှာအင်ရှင် Ivory Coast အသင်းကချန်ပီယံဖြစ်သွားချိန်မှာပဲကာတာမှာကျင်းပနေတဲ့အာရှဖလားဘောလုံးပွဲမှာတော့အင်ရှင်ကာတာအသင်းအနိုင်ရပြီးတော့ကိုဆွဲသွားပါတယ်ဖိုင်နယ်ကိုစနေနေ့ကဒိုဟာမြို့ကလူဆွေးကွင်းကြီးမှာကစားခဲ့တာမှာကာတာကဂျော်ဒန်ကို3-2နဲ့နိုင်ပြီးတော့ပိုဆွဲသွားတာပါဒီပွဲမှာထူးခြားတာကတော့အင်ရှင်ကာတာအသင်းဟာပယ်နယ်တီ3လုံးရခဲ့ပြီးတော့3လုံးစလုံးကိုလည်းဝင်အောင်ခံနိုင်ခဲ့ပါတယ်ကာတာအသင်းဟာဒီပွဲအနိုင်ရလိုက်တဲ့အတွက်အာရှဖလားကိုနှစ်ကြိမ်ဇက်တိုက်ပိုးဆွဲသွားခဲ့ပြီးတော့ကာတာနိုင်ငံသားတွေလည်းအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်။အာရှဖလားဘောလုံးသမိုင်းကိုပြန်ကြည့်ရရင်တော့ဂျပန်က၄ကြိမ်နဲ့အများဆုံးရထားပြီးတော့ဆော်ဒီနဲ့အီရန်က၃ကြိမ်၊တောင်ကိုရီးယားနဲ့ကာတာက၂ကြိမ်စီရထားပြီးအစ္စရေးကူဝိတ်၊အီရတ်၊အော်စတြေးလျတို့က၃ကြိမ်စီပိုးဆွဲထားတာကိုတွေ့ရပါတယ်။ဒီနေ့မှနာမည်ကြီးခဲ့တဲ့တောင်ကိုရီးယားဘောလုံးသင်းကတော့အာရှဖလားကို၂ကြိမ်ပိုးဆွဲခဲ့ပေမဲ့စောစောချင်းကျင်းပခဲ့တဲ့1956နဲ့60ခုနှစ်တွေမှာပိုးဆွဲခဲ့တာကြောင့်အခုဆိုရင်အာရှဖလားနဲ့ဝေးနေတာဟာနှစ်ပေါင်း60ကျော်သွားပြီလေဖြစ်ပါတယ်ခင်ဗျာဒီကုန်ပြသတင်းလေးပတ်မှာတော့မာရသွန်ပြိုင်ပွဲတွေမှာကမ္ဘာစံချိန်တင်ထားခဲ့တဲ့ကင်ညာနိုင်ငံကကယ်ဗင်ကစ်တူးဟာကင်ညာနိုင်ငံကသူ့ရဲ့ဇာတိမျိုးနာမှာပဲဒီတိုင်းမှုဖြစ်ပြီးတော့တနင်္ဂနွေနေ့ကပဲကွယ်လွန်သွားခဲ့ပါတယ်။သူနဲ့အတူသူ့ရဲ့နှီးပြဟာကီစီမာနာလည်းတည်ဆုံသွားခဲ့ပါတယ်။အင်္ဂလကအိုလံပစ်ကော်မတီဥက္ကဋ္ဌဆဘက်ရှင်ကိုကတော့ကစ်ပွန်ကွယ်လွန်သွားတဲ့ပုံမှာ 2-1 နဲ့ခြေကွဲမိတယ်လို့ပြောလိုက်ပြီးတော့ကင်ညာဝန်ကြီးချုပ်ဟောင်းရိုင်လာအိုဒင်ဂါကတော့ကင်ညာနိုင်ငံဟာသူရဲ့ကောင်းတယောက်ကိုအကြီးကျယ်ဆုံးရှုံးလိုက်တဲ့အတွက် 1-0 နဲ့ပူဆွေးနေတယ်လို့ပြောလိုက်ပါတယ်။ကစ်ပွန်ဟာအသက်24နှစ်ပဲရှိသေးပြီးတော့မနေ့ကအော်တိုဘာလကအမေရိကန်ပြည်ထောင်စုရှီကာဂိုမာရသွန်မှာ2နာရီ35စက္ကန့်နဲ့ကမ္ဘာစံချိန်တင်ခဲ့တာပါသူဟာလာမယ့် Paris Olympic ပြိုင်ပွဲမှာသူ့ရဲ့ပထမဆုံး Olympic ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ပြင်ဆင်နေသလိုဧပြီလမှာကျင်းပမယ့် Rotterdam Marathon ပြိုင်ပွဲမှာလည်းမာရသွန်ကို2နာရီအောက်ပြေးပြီးတော့မာရသွန်ပြိုင်ပွဲတွေမှာပထမဆုံး2နာရီအောက်ပြေးနိုင်တဲ့သူဖြစ်စံချိန်တင်ဖို့လုပ်ထားတာဖြစ်တယ်ဆိုတာသင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အကြောင်းအရာကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်အမေရိကန်အစ္စရေးအီဂျစ်နဲ့ကာတာနိုင်ငံကခေါင်းဆောင်တွေပါဝင်တဲ့ဆွေးနွေးပွဲဟာမနေ့ကပဲအောင်မြင်မှုလက္ခဏာမပြပဲပြီးဆုံးခဲ့တာဖြစ်ပြီးတော့နောက်တစ်ချိန်တွေ့ဆုံရမယ့်ရက်ကိုလည်းထုတ်ပြန်ကြေညာနိုင်ခဲ့ခြင်းမရှိတဲ့အတွက်ကြောင့်မလို့ဂါဇာတောင်ပိုင်းရာဖာမြို့ကနေပြီးတော့နေထိုင်ကြတဲ့အရက်သားတွေဟာစိုးရိမ်မှုတွေမြင့်တက်လာကဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနှုတ်ထွက်ခွင့်ဒါမှမဟုတ်အငိမ့်စားယူခွင့်ရှိတဲ့စစ်သားတွေအရန်တပ်ဖွဲ့မှပြန်လည်စစ်မှုထမ်းဖို့တတ်မှတ်ထားတဲ့ဥပဒေဟာမနေ့ကစပြီးအသက်ဝင်ပြီလို့မြန်မာစစ်ကောင်စီကကြေညာထားပါတယ်2010ခုနှစ်ကတည်းကပြဋ္ဌာန်းခဲ့တဲ့အရန်တပ်ဖွဲ့ဥပဒေကိုစစ်ကောင်စီလက်ထက်မှာစတင်အသက်သွင်းလိုက်တာလည်းဖြစ်ပါတယ်ဒီဥပဒေကိုလိုက်နာဖို့ပြက်ကွက်ရင်ထောင်ဒဏ်5နှစ်ပြည်တန်ချမှတ်ခံရမယ်ဆိုပြီးတော့လည်းပြဋ္ဌာန်းထားပါတယ်မြန်မာနိုင်ငံမှာအရက်သားတွေကိုအတင်းကျပ်စစ်ထဲဝင်ခိုင်းတာဟာကြီးရွာတွေကိုတိုက်ခိုက်နေရတွေဟာမြန်မာစစ်ကောင်စီဘက်ကအင်အားချိနေတာကိုပြတာနေတာဖြစ်ပြီးတစ်ချိန်တည်းမှာပဲလူလူရဲ့မကျေနပ်ချက်ကဒေါသပုံမှုကြီးမားလာစေမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကပြောဆိုလိုက်ပါတယ်ရှင်
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ ဂျမ်ဘဲဟမ်ဇာနဲ့ဂျိုနာခမ်းမင်းဖြစ်ပါရဲ့ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါသေးရှင်။